ទេវាអាចនឹងធ្វើឲ្យគាត់ហ្នឹងគឺរៀនខ្សោយបាទកាលណាគាត់រៀនខ្សោយអាហ្នឹងវាជាបញ្ហាប្រឈមដល់ការបោះបង់ការសិក្សាចំណុចមួយទៀតដែលខ្ញុំមើលឃើញអានេះពាក់ព័ន្ធទៅនឹងឋានៈជាតិតាក់ទងទៅនឹងការផ្ដល់ការបណ្ដុះបណ្ដាលបន្ថែមទៅដល់លោកគ្រូអ្នកគ្រូអំពីវិធីសាស្ត្រថ្មីថ្មីដែលអាចធ្វើឲ្យការបង្រៀនបាទមានបរិយាកាសមួយដែលអាចថាសប្បាយរីករាយដល់សិស្សឲ្យសិស្សនឹងចង់មានការរៀនសូត្របាទពីព្រោះកាលណាគ្រូមានវិធីសាស្ត្រល្អគឺសិស្សគាត់ចង់រៀនបាទកាលណាគាត់រៀនចេះគឺគាត់ចង់រៀនហើយបាទហើយបញ្ហាធំមួយទៀតដែលខ្ញុំចង់ផ្ដល់ជាយោបល់ដែរនៅក្នុងចំណុចហ្នឹងគឺប្រហែលជាយើងត្រូវធ្វើការសម្រួលកម្មវិធីសិក្សាបាទជាពិសេសនៅថ្នាក់អនុវិទ្យាល័យឬថ្នាក់វិទ្យាល័យហ្នឹងបាទធ្វើម៉េចផ្ដោតទៅលើតម្រូវការជាក់ស្ដែងរបស់សិស្សឧទាហរណ៍ថាសិស្សអនុវិទ្យាល័យនិងសិស្សវិទ្យាល័យគាត់អាចត្រូវការរៀនជំនាញបាទជំនាញដែលជាតម្រូវការចាំបាច់សម្រាប់ទីផ្សារនៅប្រទេសកម្ពុជាបច្ចុប្បន្នពីព្រោះកាលណាគាត់មើលឃើញថាបើសិនជាគាត់បន្តការសិក្សាឲ្យចប់អនុវិទ្យាល័យឬក៏ឲ្យចប់វិទ្យាល័យគាត់នឹងបានរៀនជំនាញពេលដែលគាត់ចប់ទៅគាត់អាចយកទៅប្រើប្រាស់នៅក្នុងទីផ្សារការងារបានខ្ញុំគិតថាអានឹងវាជាកត្តាជំរុញមួយដែលធ្វើឲ្យសិស្សនឹងគឺមិនបោះបង់ការសិក្សានៅក្នុងអនុវិទ្យាល័យឬវិទ្យាល័យទេបាទ
ចា៎នេះខ្ញុំសូមអរគុណច្រើនលោកជាកសលដែលបានផ្ដល់បទសម្ភាសជាមួយនឹង VOA នៅថ្ងៃនេះ
បាទខ្ញុំសូមអរគុណច្រើនដែរបាទ
ចា៎សូមជម្រាបលា
បាទជម្រាបលា
ក្នុងការផ្សាយរបស់ VOA វិទ្យុសំឡេងសហរដ្ឋអាមេរិករយៈពេល30នាទីចុងក្រោយនេះពីរដ្ឋធានីភ្នំពេញមានសេចក្តីរាយការណ៍ពីគោលការណ៍នយោបាយសម្បទានដីសេដ្ឋកិច្ចរបស់រដ្ឋាភិបាលខ្មែរធ្វើឲ្យបាត់បង់ដីធ្លីរបស់ជនជាតិដើមភាគតិចហើយពីរដ្ឋធានីវ៉ាស៊ីនតោនមានកម្មវិធីអសរសាខ្មែរភាគទី163ស្តីពីការកំណត់ប្រើឈ្មោះប្រទេសតោះទៅនេះលោកឈឹមសមេតសូមជូនដើមរឿងព័ត៌មានសំខាន់ៗលើកទី2
កិច្ចចរចាប៉ារ៉ាម៉ាណូអ៊ីរ៉ង់ស្ថិតនៅក្នុងពេលវេលាសំខាន់មួយលោកប្រធានាធិបតីអូបាម៉ាមិនជឿការនិយាយការពីពេលថ្មីបំផុតដោយលោកណេតាន់យ៉ាហ៊ូអំពីរដ្ឋ2ទេប្រទេសកូរ៉េខាងជើងគម្រាមកំហែងថានឹងសងសឹកដល់ការបង្ហោះបាឡុងធ្វើការឃោសនា
អតនីលោកឈឹមសមេតសូមជូនព័ត៌មានពុស្ដាលើកទី2
សហរដ្ឋអាមេរិកបានដកពួកបុគ្គលិកខ្លួនទាំងអស់ចេញពីប្រទេសយេម៉ែនក្នុងទ្វីបអាហ្វ្រិកមួយថ្ងៃក្រោយពីអ្នកបំផ្ទុះក្របែកអត្តឃាតបានសម្លាប់មនុស្សយ៉ាងតិចណាស់137អ្នកនៅឯព្រះវិហារសាសនាអ៊ីស្លាម2នៅក្នុងរដ្ឋធានីសាណាដែលត្រួតត្រាដោយពួកឧទាមក្រសួងការបរទេសសហរដ្ឋអាមេរិកបាននិយាយនៅក្នុងសេចក្តីថ្លែងការណ៍មួយកាលពីថ្ងៃសៅរ៍ថាការតាំងទីនៅកន្លែងថ្មីជាមិនអសន្ននេះបានត្រូវធ្វើឡើងដោយសារស្ថានភាពសន្តិសុខមានភាពធ្ងន់ធ្ងរនៅក្នុងប្រទេសយេម៉ែនពួកទាហាននៃកងកម្លាំងពិសេសសហរដ្ឋអាមេរិកប្រមាណ100នាក់បានតាំងទីនៅក្នុងមូលដ្ឋានកងទ័ពអាកាសអាល់អាណាត់ក្នុងប៉ែកខាងត្បូងនៃប្រទេសយេម៉ែនដែលពីទីនោះសហរដ្ឋអាមេរិកបានបង្ហោះយន្តហោះគ្មានមនុស្សបើកឲ្យទៅវាយប្រហារទីដៅរបស់ពួកអាកេដានៅក្នុងប្រទេសយេម៉ែនក្រសួងការបរទេសអាមេរិកបាននិយាយថាសហរដ្ឋអាមេរិកនៅតែបន្តឃ្លាំមើលយ៉ាងសកម្មអំពីការគំរាមកំហែងភេរវកម្មចេញពីប្រទេសយេម៉ែនហើយមានសមត្ថភាពនៅក្នុងតំបន់នោះដើម្បីប្រឆាំងនឹងការគំរាមកំហែងទាំងនេះនៅថ្ងៃអាទិត្យនេះពួកឧទាមហ៊ូស៊ីកាន់សាសនាអ៊ីស្លាមនិកាយឈីបានកាន់កាប់ចំណត់យន្តហោះនៅក្នុងទីក្រុងទេសនៃប៉ែកខាងត្បូងនៃប្រទេសយេម៉ែនពួកមន្ត្រីសន្តិសុខយេម៉ែននិយាយថាពួកឧទាមមានការគ្រប់គ្រងពីពួកអ្នកគ្រប់គ្រងអតីតប្រធានាធិបតីអាលីអាប់ឌុលឡាសាឡេក្រុមប្រឹក្សាសន្តិសុខអង្គការសហប្រជាជាតិនឹងបើកការប្រជុំគ្រាមានអាសន្នមួយអំពីប្រទេសយេម៉ែននៅថ្ងៃអាទិត្យនេះពួករដ្ឋអ៊ីស្លាមបានផ្សព្វផ្សាយតាមបណ្ដាញអ៊ីនធឺណិតនៅអ្វីដែលពួកនេះនិយាយថាជាឈ្មោះអាសយដ្ឋាននិងរូបថតនៃពួកបុគ្គលិកយោធាសហរដ្ឋអាមេរិក100នាក់និងបានលើកទឹកចិត្តពួកអ្នកគាំទ្រពួកវានៅក្នុងសហរដ្ឋអាមេរិកឲ្យសម្លាប់ពួកទាហានអាមេរិកទាំងនេះក្រុមមួយដែលហៅខ្លួនឯងថា Islamic State Hacking Division បានសរសេរនៅក្នុងគេហទំព័រពួកវាថាពួកវា ធ្វើឲ្យមានការងាយស្រួលដល់ពួកអ្នកដោយផ្ដល់អាសយដ្ឋានឲ្យពួកអ្នកអ្វីដែលពួកអ្នកត្រូវធ្វើគឺចាត់វិធានការក្នុងដំណាក់កាលចុងក្រោយតើពួកអ្នកនៅចាំអ្វីទៀតក្រសួងការពារប្រទេសសហរដ្ឋអាមេរិកនិយាយថាខ្លួនកំពុងធ្វើការស៊ើបអង្កេតហើយនិយាយថាខ្លួនតែងតែលើកទឹកចិត្តពួកធានអាមេរិកឲ្យប្រុងប្រយ័ត្នការពារខ្លួនជានិច្ចមន្ត្រីម្នាក់បាននិយាយប្រាប់កាសែត The New York Times ថាពួកជនសកម្មប្រយុទ្ធហាក់ដូចជាមិនបានលបលួចចូលទៅយកព័ត៌មានពីគេហទំព័ររដ្ឋាភិបាលសហរដ្ឋអាមេរិកទេហើយថាព័ត៌មានភាគច្រើនអាចបើកមើលបានជាសាធារណៈ The Voice of America The Way ពួករដ្ឋមន្ត្រីការបរទេសរបស់សហរដ្ឋអាមេរិកនិងអឺរ៉ុបដែលខិតខំព្យាយាមធ្វើឲ្យមានកិច្ចព្រមព្រៀងបរមាណូមួយជាមួយនឹងប្រទេសអ៊ីរ៉ង់និយាយថាអស់លោកកំពុងស្ថិតនៅក្នុងពេលវេលាសំខាន់មួយក្នុងកិច្ចចរចានេះហើយថាការជឿនលឿនច្រើនគូសមបានធ្វើឲ្យមានហើយអស់លោករដ្ឋមន្ត្រីការបរទេសនៃប្រទេសអង់គ្លេសបារាំងអាល្លឺម៉ង់ព្រមទាំងលោករដ្ឋមន្ត្រីការបរទេសសហរដ្ឋអាមេរិក John Kerry បានប្រជុំគ្នានៅក្នុងទីក្រុង Londres កាលពីថ្ងៃសៅរ៍នៅក្នុងការសម្រាកបណ្ដោះអាសន្នមួយនៅក្នុងកិច្ចចរចាគ្នានេះអង្គលោករដ្ឋមន្ត្រីការបរទេសទាំងនេះបានមានប្រសាសន៍ថាមានការជឿនលឿនច្រើនគួរសមនៅក្នុងផ្នែកសំខាន់ៗតែថានៅមានបញ្ហាសំខាន់ៗខ្លះទៀតដែលមិនអាចឲ្យមានកិច្ចព្រមព្រៀងគ្នាបានអង្គលោករដ្ឋមន្ត្រីទាំងនេះបានអំពាវនាវដល់ប្រទេសអ៊ីរ៉ង់ឲ្យធ្វើអ្វីដែលអង្គលោកហៅថាសេចក្តីសម្រេចពិបាកពិបាកហើយបាននិយាយថាអង្គលោកមិនអាចចុះទៅលេខាឬកិច្ចព្រមព្រៀងមួយដែលមិនទូលំទូលាយមិនជាប់លាប់និងមិនអាចត្រូវផ្ទៀងផ្ទាត់បាននោះទេលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាអូបាម៉ាកំពុងប្រកាន់ពាក្យសម្ដីរបស់នាយករដ្ឋមន្ត្រីអ៊ីស្រាអែលបេនជាមីន ណេតានយ៉ាហ៊ូនៅពេលដែលមេដឹកនាំអ៊ីស្រាអែលរូបនេះបាននិយាយនៅពេលបោះឆ្នោតក្នុងប្រទេសអ៊ីស្រាអែលកាលពីសប្ដាហ៍មុនថាលោកមិនគាំទ្ររដ្ឋប៉ាឡេស្ទីនទេចាប់តាំងពីពេលនោះមកលោកណេតានយ៉ាហ៊ូបានប្រកាសថាលោកគាំទ្រដំណោះស្រាយដោយមានរដ្ឋពីរក៏ប៉ុន្តែស្ថិតនៅក្រោមលក្ខខណ្ឌដ៏តឹងរឹងមួយក្រុមយោធានៃប្រទេសកូរ៉េខាងជើងបានគម្រាមកំហែងថានឹងបាញ់ទម្លាក់បាឡុងហោះដែលពួកសកម្មជនកូរ៉េខាងត្បូងក្រុងនឹកមហោះនៅលើតំបន់ព្រំដែនមានពួកទាហានច្រើនដែលមានផ្ទុក DVD 10,000 នៃខ្សែកុន Hollywood មានចំណងជើងថា The Interview ដែលប្រែថាសេចក្តីសម្ភាសន៍ពួកសកម្មជនទាំងនេះនិយាយថាពួកគេគ្រងនឹងមហោះ DVD ខ្សែកុននេះដែលជារឿងកំប្លែងមួយអំពីគម្រោងការទុច្ចរិតមួយរបស់ទីភ្នាក់ងារស៊ើបការណ៍សម្ងាត់សហរដ្ឋអាមេរិក CIA ក្នុងការធ្វើឃាតមេដឹកនាំកូរ៉េខាងជើង Kim Jong Un ជាមួយខិត្តប័ណ្ណឃោសនា 500,000 សន្លឹកឆ្លងកាត់ព្រំដែនគ្មានកងទ័ពនៅថ្ងៃទី26ខែមីនាឬនៅជិតៗថ្ងៃនោះទីភ្នាក់ងារព័ត៌មានកណ្ដាលកូរ៉េជាផ្លូវការរបស់រដ្ឋាភិបាលក្រុងភ្យុងយ៉ាងបានហៅគម្រោងការបង្ហោះបាឡុងនេះថាជាការប្រកាសសង្គ្រាមក្រុមយោធាកូរ៉េខាងត្បូងបាននិយាយថាពួកគេនឹងធ្វើការតបតវិញប្រសិនបើកូរ៉េខាងជើងបាញ់កំភ្លើងដាក់ដែនដីកូរ៉េខាងត្បូង
លោកអ្នកនាងកំពុងតែស្ដាប់ការផ្សាយរបស់ VOA សំឡេងសាររដ្ឋអាមេរិកពីរដ្ឋធានី Washington
គោលនយោបាយសម្បទានដីសេដ្ឋកិច្ចរបស់រដ្ឋាភិបាលខ្មែរធ្វើឲ្យបាត់បង់ដីធ្លីជនជាតិដើមភាគតិចសហគមន៍ជនជាតិដើមភាគតិចនៅក្នុងខេត្តរតនគិរីបានលើកឡើងថាការផ្ដល់ដីសម្បទានសេដ្ឋកិច្ចឲ្យក្រុមហ៊ុនឯកជនដើម្បីអភិវឌ្ឍដំណាំឧស្សាហកម្មនោះនឹងធ្វើឲ្យបាត់បង់ដីធ្លីនិងប្រពៃណីរបស់ជនជាតិដើមភាគតិចនៅថ្ងៃអនាគតជាមិនខានក៏ប៉ុន្តែមន្ត្រីខេត្តនោះបានបដិសេធថាការនេះនឹងអាចការនេះនឹងមិនអាចកើតមានឡើងបានទេលោកសៃមនីនៃ VOA រាយការណ៍រឿងនេះអំពីខេត្តរតនគិរី
ទោះបីជាធ្លាប់បានឆ្លងកាត់សង្គ្រាមអស់ជាច្រើនចំនួនក៏ដោយក៏លោកសឿងសារ៉ាត់មិនដែលរងគ្រោះរហូតដល់ពីការអវយវៈណាមួយឡើយទើបតែមកដល់ពេលស្រុកអស់សង្គ្រាមលោកបែរជាខ្លាចខ្លួនជាជនពិការដោយសារក្របកំភ្លើងទៅវិញបរិសជនជាតិទំពួនដែលបច្ចុប្បន្នរស់នៅក្នុងតំបន់ព្រៃនៃស្រុកអណ្ដូងមាសខេត្តរតនគិរីរូបនេះអះអាងថាលោកដាច់ជើងមកខាងនេះនៅឆ្នាំ2009ដោយសារចំនួនដីធ្លីជាមួយក្រុមហ៊ុនដីសម្បទានសេដ្ឋកិច្ចមួយនៅក្នុងខេត្តនេះ
មូលហេតុដែលសារដែលអញ្ញាធរគាត់ច្បាយអាចបាស្រុកនឹងអញ្ញាធរភូមិឃុំនឹងគាត់ប្រមូលតញ្ញនបាននឹងគាត់ទៅចុះឈ្មោះនៅភៅកុលសានឹងឲ្យប្រគល់ទៅឲ្យក្រុមហ៊ុន ដល់អញ្ចឹងថាប្រជាពលរដ្ឋនឹងព្រមព្រៀងអស់ហើយបាទការពុតទៅខ្ញុំចំពោះរូបខ្ញុំអត់ដឹងទេគាត់ដឹងថាគេលក់ដីដែលខ្ញុំរស់នៅសពថ្ងៃទេអត់ដឹងទេបាទអញ្ចឹងខ្ញុំយល់ថាពួកខ្ញុំជាប្រជាពលរដ្ឋនៅក្រមអាវាតរដ្ឋបាលដែលដឹកនាំបន្ទុយទៅវិញរដ្ឋបាលមិនស្មោះត្រង់មើលប្រជាពលរដ្ឋបាទយកតស្មោះដល់លក់ដីទៅយកលុយទាំងអស់តាក់កប៉ាល់គេណាខ្លះទិញឡានណាខ្លះទិញអីអីទៅប្រជាពលរដ្ឋមានស្អីលះហាមរហូតដល់ខ្ញុំឡងតវ៉ាមកបញ្ជាឲ្យប្រគល់ឲ្យក្រុមហ៊ុនតែម្ដងថាពួកឯងធ្វើអីធ្វើទៅអញ្ចឹងបានក្រុមហ៊ុនទៅបញ្ជាទៅហ៊ានបាញ់ខ្ញុំ
លោកសឿងសារ៉ាត់ស្ថិតក្នុងចំណោមអ្នកភូមិជនជាតិដើមភាគតិចមួយចំនួនទៀតដែលក្រាញនានីលមិនព្រមចាក់ចេញពីដីចំការរបស់ខ្លួនដោយសារពួកគេអះអាងថាពួកគេបានរស់នៅនិងធ្វើចំការស្វាយចន្ទីនៅលើដីនោះអស់រយៈពេលជាច្រើនឆ្នាំមកហើយមុនពេលដែលក្រុមហ៊ុនចូលមកដល់ប៉ុន្តែការតស៊ូដើម្បីការពារផ្ទះសម្បែងនិងដីធ្លីរបស់បុរសជាឪពុកនៃកូន5នាក់រូបនេះមិនត្រឹមតែមិនអាចរក្សាដីធ្លីរបស់ខ្លួនបានទេគឺថែមទាំងធ្វើឲ្យរូបលោកត្រូវបាត់បង់ជឿម្ខាងថែមទៀត
មានតែរឿងអត់បាយស្លាប់អត់បាយមិនមែនស្លាប់កាត់ជំងឺទេស្លាប់អត់បាយបាទសុំទានពីណាឲ្យហើយដូចខ្ញុំរូបភាពខ្ញុំនឹងមនុស្សពីការសុំទានពីណាឲ្យគេឲ្យទេមនុស្សអត់មានបជីគេល្បីថាខ្ញុំនឹងបះបោគេប្រសាងមួយអំណាចប្រសាងមួយរដ្ឋាភិបាលខ្ញុំមិនប្រសាងមួយពីណាទេខ្ញុំប្រាប់ជំរាបតាមពុទ្ធសាសនាក៏ដូចនឹងដែរខ្ញុំមិនប្រសាងទេស្នើឲ្យរដ្ឋាភិបាលគំធួរដោយរបបបៃស្នាមរបបពលពតនឹង
លោកសឿងសារ៉ាត់បានដាក់ពាក្យបណ្ដឹងទៅកាន់តុលាការខេត្តនិងបានស្វាស្វែងរកជំនួយពីមជ្ឈដ្ឋាននានាដើម្បីទាមទារយុត្តិធម៌សម្រាប់រូបលោកប៉ុន្តែលោកអាហាងថាបណ្ដឹងរបស់លោកពុំត្រូវបានគេចាត់ការឡើយដោយគ្មានដីធ្លីនិងផ្ទះសម្បែងរបស់ខ្លួនតទៅទៀតបច្ចុប្បន្នលោកសឿងសារ៉ាត់និងក្រុមគ្រួសារបានមកសុំស្នាក់អាស្រ័យជាបណ្ដោះអាសន្ននៅលើដីធ្លីជនជាតិដើមភាគតិចផ្សេងទៀតនៅទីនេះលោកស្រីភញថែមគឺជាប្រពន្ធរបស់លោកសឿងសារ៉ាត់
នេះយើងដាញ់ដូចយើងថ្លន់យកដីហើយយើងបាញ់ម្ចាស់គេទៀតហើយដីក៏ជូនទៀតហើយម្ចាស់ក៏ក្រទៀតគ្នាក្រហើយអុយក្រទៀតយើងមិនអីហ្នឹងខ្ញុំឆ្ងល់ដែរ
មានជនជាតិដើមភាគតិចយ៉ាងតិច7ក្រុមកំពុងរស់នៅក្នុងខេត្តរតនគិរីនេះរួមមានជនជាតិទំពួនក្រឹងចារាយកញ្ចក់លុនកាវ៉ែតនិងប្រៅជនជាតិដើមភាគតិចទាំងនេះពឹងអាស្រ័យជាសំខាន់ទៅលើដីស្រែចម្ការនិងអនុផលព្រៃឈើដើម្បីទ្រទ្រង់ជីវភាពរស់នៅតាមបែបប្រពៃណីរបស់ពួកគេក្រុមមន្ត្រីអង្គការក្រៅរដ្ឋាភិបាលមួយចំនួននៅក្នុងខេត្តនេះលើកឡើងថាដោយគ្រួសាររបស់លោកសឿងសារ៉ាត់ដែរអ្នកភូមិជនជាតិដើមភាគតិចជាច្រើនទៀតនៅទីនេះបាននឹងកំពុងប្រឈមនឹងការបាត់បង់ដីស្រែចម្ការនិងជីវភាពរស់នៅតាមបែបប្រពៃណីរបស់ពួកគេដោយសារការផ្ដល់ដីសម្បទានសេដ្ឋកិច្ចរបស់រដ្ឋាភិបាលទៅឲ្យក្រុមហ៊ុនឯកជនលោកញ៉ាននីគឺជាមន្ត្រីកម្មវិធីនៃអង្គការសមាគមខ្មែរលើដែលមានមូលដ្ឋាននៅក្នុងខេត្តរតនគិរីនេះ
តែអនាគតគាត់នឹងអស់នេះបើតាមការមើលឃើញរបស់យើងព្រោះបច្ចុប្បន្នគាត់ប៉ុណ្ណឹងឯងតើពេលអនាគតទៀត
មន្ត្រីសិទ្ធិមនុស្សដែលបានតាមដានការវិវត្តនៃការផ្ដល់ដីសម្បត្តិសេដ្ឋកិច្ចនៅក្នុងខេត្តនេះបានលើកឡើងថាគោលនយោបាយសម្បត្តិដីសេដ្ឋកិច្ចរបស់រដ្ឋាភិបាលនេះមិនត្រឹមតែមិនបានជួយធ្វើឲ្យប្រសើរឡើងដល់ជីវភាពរស់នៅរបស់អ្នកភូមិជនជាតិដើមភាគតិចប៉ុណ្ណោះទេតែផ្ទុយទៅវិញវារឹតតែធ្វើឲ្យប៉ះពាល់យ៉ាងធ្ងន់ធ្ងរដល់ជីវភាពរស់នៅរបស់ពួកគេទៅវិញលោកឆៃធីគឺជាអ្នកសម្របសម្រួលសមាគមការពារសិទ្ធិមនុស្សអាត6ប្រចាំខេត្តរតនគិរីនេះ
ក្រុមហ៊ុនសម្បទានដែលផ្ដល់មកខេត្តរតនគិរីនេះយើងឃើញទី1ពាក់ព័ន្ធបញ្ហាបៃណីវប្បធម៌ជនជាតិដើមភាគតិចហើយនឹងចំណេះដឹងរបស់គាត់គឺគាត់មិនងាកទៅធ្វើការឲ្យក្រុមហ៊ុននេះដោយសារគាត់មិនមានចំណេះដឹងមិនមានទម្លាប់ក្នុងការដើរស៊ីស្នួរគេនេះជាបញ្ហាបៃណីវប្បធម៌ពួកគាត់ហើយមួយទៀតយើងឃើញហើយថាក្រុមហ៊ុនមកវិនិយោគជាគោលការណ៍គឺតម្រូវឲ្យមានការគោរពសិទ្ធិនោះហើយនឹងគោរពច្បាប់ដើម្បីធ្វើការអភិវឌ្ឍឲ្យមានភាពប្រសើរនៅក្នុងសហគមន៍មូលដ្ឋាននីមួយៗប៉ុន្តែក្រុមហ៊ុនមកគឺយើងឃើញមកមានតែចំនួនរវាងប្រជាពលរដ្ឋហើយនឹងក្រុមហ៊ុនចឹងហើយធ្វើឲ្យប្រជាពលរដ្ឋអស់ជំនឿទៅលើក្រុមហ៊ុនហើយប្រជាពលរដ្ឋពុំមានទឹកចិត្តណាមួយត្រេកអរនឹងក្រុមហ៊ុនមកអភិវឌ្ឍទេ
គិតមកត្រឹមចុងឆ្នាំ2013ផ្ទៃដីចំនួន 2.6 លានហិកតាឬស្មើនឹងប្រមាណជាង 70% នៃផ្ទៃដីដែលអាចដាំដុះបានរបស់ប្រទេសកម្ពុជាត្រូវបានជួលទៅឲ្យក្រុមហ៊ុនឯកជនចំនួនជាង270ក្រុមហ៊ុនក្នុងរូបភាពជាដីសម្បត្តិសេដ្ឋកិច្ចដើម្បីដាំដំណាំកសិឧស្សាហកម្មជាពិសេសដំណាំកៅស៊ូ នេះបើយោងតាមអង្គការ Global Witness ដែលបានបង្ហាញនៅក្នុងរបាយការណ៍ចុងក្រោយមួយរបស់ខ្លួនផងដែរថាក្រុមហ៊ុនសម្បត្តិសេដ្ឋកិច្ចទាំងនេះបានធ្វើឲ្យប៉ះពាល់ដល់តំបន់ព្រៃដែលជនជាតិដើមភាគតិចរស់នៅជាលក្ខណៈប្រពៃណីលោកឆៃធីនៃសមាគមការពារសិទ្ធិមនុស្សអាតហុកមានប្រសាសន៍បន្ថែមថាអ្នកដែលទទួលផលចំណេញគឺក្រុមហ៊ុនសម្បត្តិសេដ្ឋកិច្ចទាំងនោះជាពិសេសគឺក្រុមហ៊ុនវៀតណាមដែលលោកអះអាងថាបានទទួលដីសម្បត្តិសេដ្ឋកិច្ចច្រើនជាងគេនៅក្នុងខេត្តរតនគិរីនេះប៉ុន្តែលោកលេថេនឡាំនាយកគ្រប់គ្រងសាខាមួយក្នុងចំណោមសាខាជាច្រើនរបស់ក្រុមហ៊ុនវៀតណាមហុងអាញ់ហ្គៃឡាយដែលបានទទួលដីសម្បត្តិសេដ្ឋកិច្ចជាច្រើនម៉ឺនហិកតាពីរដ្ឋាភិបាលកម្ពុជាបានបដិសេធថាក្រុមហ៊ុនរបស់លោកមិនបានឈូសឆាយរំលោភលើដីធ្លីរបស់អ្នកភូមិជនជាតិដើមភាគតិចណាមួយទេ
បើយើងចាំនិយាយហ្វេបទីមិនគង់ខំបៀតចាំនិយាយហ្វេបទីចូលណៅក៏ដឹកត្រីយ៉ាងទីចាំបាំងដូក្នុងមានក៏រយទីមិនបៀតដែរនិយាយថាចង់ពីបាំងដូក៏nhiều រៃយ៉ាងlà không có ចាំបាំងដូគួរជំនាញដល់ទីមិនគង់បាយកងនេះដឹកបាយកងទីមិនយ៉ាងដើរ lại hết rồi chỗ nào được thì mình báo cáo chính quyền địa phương là chỗ đấy đúng cái rẫy bà con không thì nói đúng rẫy bà con thì mình đã đỡ lại cho bà con không
mình ta khác là trong phan ti vì ở miền hướng đây ca mà nặng phum thì còn tại cho phơi chặt đài người về miền đây ca mà nặng phum là cũng có nhiều việc khang khum hàng ngày thì chặt đài đây là phum có mình tụt quần áo được thì có thể bỏ
មន្ត្រីសាលាខេត្តរតនគិរីមិនបានឆ្លើយតបទៅនឹងការស្នើសុំបទសម្ភាសជាមួយអភិបាលខេត្តទាក់ទងនឹងរឿងនេះទេប៉ុន្តែលោកជូសុភ័ក្រប្រធានមន្ទីរបរិស្ថានខេត្តនេះបានថ្លែងនៅក្នុងបទសម្ភាសន៍មួយដែលលោកបានស្នើកុំឲ្យថតជាវីដេអូថាការផ្ដល់ដីសម្បត្តិសេដ្ឋកិច្ចដល់ក្រុមហ៊ុនឯកជនទាំងនេះនឹងមិនធ្វើឲ្យបាត់បង់ដីធ្លីជនជាតិដើមភាគតិចអស់នោះទេ
ជាទូទៅគោលការណ៍រដ្ឋាភិបាលខ្ញុំថាមិនអាចដល់ឈានដល់ថ្នាក់ជនជាតិយើងអត់មានដីមិនអាចដល់អញ្ចឹងបានប៉ុន្តែលើកលែងកថាខ្លួនឯងលក់ឲ្យគេខ្ញុំមិនដឹងទេណាបើលក់ឲ្យគេដីប្រមាណក៏លក់មិនចេះគ្រប់ទេប៉ុន្តែបើសិនជាគោលការណ៍របស់រដ្ឋាភិបាលបច្ចុប្បន្នគឺអញ្ចឹងដីរបស់អ្នកឯងមានកាត់ឲ្យអ្នកឯងវិញទាំងអស់ស្អីទាំងអស
់រដ្ឋាភិបាលកម្ពុជានៅក្នុងរយៈពេលចុងក្រោយនេះបាននិងកំពុងសម្រេចលុបចោលនិងដកហូតដីសម្បត្តិសេដ្ឋកិច្ចពីក្រុមហ៊ុនឯកជនមួយចំនួនហើយបានអះអាងថាខ្លួននឹងបន្តពិនិត្យមើលឡើងវិញនៅកិច្ចសន្យាជួលជាមួយក្រុមហ៊ុនសម្បត្តិសេដ្ឋកិច្ចបន្ថែមទៀតដែលប៉ះពាល់ជាមួយប្រជាពលរដ្ឋតែទោះជាយ៉ាងនេះក្តីសម្រាប់លោកសឿងសារ៉ាត់វិញលោករំពឹងតិចតួចណាស់ថាលោកនឹងអាចទទួលបានដីចំការរបស់លោកវិញនោះ
រដ្ឋាភិបាលគាត់ចង់កែតម្រង់នយោបាយកុំអោយប្រជាពលរដ្ឋអត់បាយកែតម្រង់ក្រសួងហៅថាកុំអោយបាត់សាសនាជាដើមភាគតិចទៅគាត់បែងចែករំលែកដីណាក្រុមហ៊ុនក៏អោយតបានអោយមានប្រជាពលរដ្ឋអោយមានតែប៉ុណ្្នឹងមកគាត់ថាមិនអោយប្រជាពលរដ្ឋមានទេគឺទៅអត់រហូតហ្នឹងហើយ
លោកបន្តថែមថាក្តីសង្ឃឹមដែលថាលោកក៏នឹងអាចទទួលបានយុត្តិធម៌មួយចំពោះការធ្លាក់ខ្លួនពីការដោយសារចំនួនដីធ្លីនេះក៏នៅឆ្ងាយសន្លឹមនៅឡើយដែរពីខេត្តរតនគិរីខ្ញុំសាយមុនី VOA
លោកអ្នកនាងជាទីមេត្រីកម្មវិធីរបស់ VOA មានផ្សាយឡើងវិញជារៀងរាល់ថ្ងៃតាមរយៈវិទ្យុសំបកឃ្មុំ FM 105ចំនួន2លើកក្នុងមួយថ្ងៃពេលព្រឹកពីម៉ោង7ដល់ម៉ោង7កន្លះនិងនៅពេលយប់ពីម៉ោង9កន្លះដល់ម៉ោង10កន្លះសូមអរគុណ
នៅក្នុងភាគទី163នៃកម្មវិធីភាសាខ្មែរនេះលោកអឹមសិទ្ធិរិទ្ធអតីតបុគ្គលិកនៃ VOA និងលោកចាំងសំណប់បណ្ឌិតអសរសាស្ត្រនិងភាសាវិជាសន្តានីគ្នាអំពីការកំណត់ប្រើឈ្មោះដែលគេស្គាល់ច្រើនសម្រាប់ប្រទេសនីមួយៗកិច្ចសន្តានីមានខ្លឹមសារដូចតទៅ
ប្រិយមិត្ត VOA ជាទីមេត្រីនេះគឺជាកម្មវិធីភាសាខ្មែរប្រចាំសប្តាហ៍ដែលមានផ្សាយជាទៀងរាល់ថ្ងៃអាទិត្យដែលមានលោកបណ្ឌិតចាំងសំណប់ជាវាគ្មិនបាទសូមជម្រាបសួរលោកបណ្ឌិតចាំងសំណប់បាទ
បាទសូមជម្រាបសួរលោកបណ្ឌិតសំសុខធិរិតបាទ
បាទលោកបណ្ឌិតបានមានប្រសាសន៍អំពីប្រទេសកូឌីវ័រហើយអ្នកខ្លះហៅ Ivory Coast ហើយអ្នកខ្លះហៅកូឌីវ័រណាលោកបណ្ឌិតថាឥឡូវយើងយកកូឌីវ័រតាមប្រទេសហ្នឹងយើងធ្លាប់ស្គាល់តាំងពីយូរពីយារតាមហើយ
បាទនៅក្នុងវិស័យគុំវិជាពីដើមណាយើងរៀនពីប្រទេសកូឌីវ័រដើមមកនៅក្នុងផែនទីមួយចំនួនហ្នឹងក៏យើងបានសរសេរថាកូឌីវ័រហ្នឹងដែរ
បាទបាទ
យើងនិយាយថាខោលើតែ Ivory Coast អីយើងអត់និយាយទេ
បាទហើយដូចទីក្រុងមួយទៀតឥឡូវហ្នឹងក៏មាននានាការផ្លាស់ប្ដូរដែរលើកាហើយឥឡូវហ្នឹងខ្ញុំឃើញនៅក្នុងអត្ថបទច្រើនហើយនឹងអ្នកផ្សព្វផ្សាយព័ត៌មានច្រើនមែនទែនដែលគាត់ប្រើឈប់ប្រើលើកាគាត់ប្រើ Cairo វិញតើនានាការអស់ហ្នឹងតើយើងគិតយ៉ាងម៉េចដែរបាទ
អត់មែនទេចំពោះខាងក្រមសាជីវយើងមានគិតលើមកណាយើងគិតថាលើកលើស្មារតីនៃការអភិរក្ស យើងមិនអាចទៅមានអំណាចជាពិសេសនៅក្នុងខាងភាសានឹងវារាយបាយចេញខុសតែក្បួនខ្នាតទេណាឧទាហរណ៍ដូចជាទីក្រុងឡុងណាហើយឡុងយើងជឿពីតារាងមកយើងដាក់ទីក្រុងឡុងហ្នឹង
បាទ
ហើយអង្គនិយាយទៅឡុងបំនេះយើងជឿទៅឡុងបំនេះតាមគេទេយើងអត់ទេយើងទីក្រុងឡុងទីក្រុងឡុងអញ្ចឹងណា
បាទ
អញ្ចឹងចំពោះប្រទេសដែលទៅទៀតគឺថាទីក្រុងលេកែគឺយើងថាទីក្រុងលេកែហើយអមេរិកហើយណាមកតាមមកនេះទៅនិយាយទេបាទយើងមិនអនុញ្ញាតទេនឹងបាទ
បាទនៅទ្វីបអាហ្វ្រិកជាទ្វីបអាហ្វ្រិកសភពភូមិជាកាលពីជំនាន់ខ្ញុំសំនងលោកបណ្ឌិតរៀនប្រហែលជាដឹងហើយយើងអត់ប្រើអាហ្វ្រិកទេយើងប្រើអាហ្វ្រិកមិននៅក្នុងការហ្នឹងឥឡូវយើងផ្លាស់ប្ដូរយ៉ាងម៉េចដែរបាទ
បាទកាលហ្នឹងយើងមានការទទួលពលិមពីក្រុមការងារយើងផ្សេងទេគាត់ទៅទៅជាអាហ្វ្រិកទីតូចជ្រើសតែអេកចោទៀ
តបាទ
អាហ្វ្រិកហ្នឹងគឺយើងមិនចង់ឲ្យមនុស្សថាអាហ្វ្រិកទៅតាមទីផងអញ្ចឹងវាពិបាកដូច្នេះហើយបានលើកថានៅក្នុងខាងគណៈកម្មការមុននោះនៅសម័យដែលយើងសម្ដែងក្នុងសាធារណរដ្ឋប្រជាជនកម្ពុជានឹងវាអត់មានពាក្យអាហ្វ្រិកទេយើងអាននឹងអញ្ចឹងទេប៉ុន្តែការសរសេរពីអាហ្វ្រិកហ្នឹងអញ្ចឹងនឹងខ្ញុំអីរៀនពីក្មេងនោះវាថាប្រទេសអាហ្វ្រិកអាចទៅលើទៅលើដែរដូចជាជាស្ថានីយ៍ក៏មិនដែរក្រោយមកមានការសរសេរពីមិនដែរនៅក្នុងក្រសួងការទូតនឹងគេបានកែសម្រួលឲ្យទៅហៅថាអាហ្វ្រិកវិញហើយហើយយើងនឹងតាក់របងរសេរហោជាវជារោទៅឯនឹងកទៅដែរហើយយើងទៅទៀតបាទនិយាយទៅគឺថាយើងអាចមានប្រព័ន្ធគោមួយដែលអាចស្បស្បាហ្នឹងគឺយើងបានរៀបចំឲ្យមានលក្ខណៈជាប្រព័ន្ធនៅក្នុងក្រួនចូលហើយនិយាយទៀតយើងជឿទៅថាជំនឿជាស្មែយើងអានពីអាហ្វ្រិកហ្នឹងថាបីដូចជាមានជាឧបសគ្គអីពេលទៅតែអានពីដូចគឺទៅយើងនិយាយថាអាហ្វ្រិកដែរទៅគឺអានពីដែរជាជាបានតែតម្រូវមកជាប្រទេសអាហ្វ្រិកវិញហើយបាទ
អស់លោកអ្នកទៅបានស្ដាប់បទសម្ភាសន៍នៃកម្មវិធីភាសាខ្មែរភាគទី163ដែលស្ដីអំពីការកំណត់ប្រើឈ្មោះដែលគេស្គាល់ច្រើនសម្រាប់ប្រទេសនីមួយៗសូមអស់លោកអ្នករងចាំស្ដាប់កម្មវិធីភាសាខ្មែរភាគទី164ស្ដីអំពីការសរសេរឈ្មោះប្រទេសខុសនៅថ្ងៃអាទិត្យសប្ដាហ៍ក្រោយ
សួស្ដីលោកអ្នកស្ដាប់ជាទីមេត្រី VOA យើងខ្ញុំមានកម្មវិធី Hello VOA ពីរលើកក្នុងមួយសប្ដាហ៍គឺនៅថ្ងៃច័ន្ទនិងថ្ងៃព្រហស្បតិ៍យើងខ្ញុំមានភ្ញៀវពិសេសនិងអ្នកជំនាញការនានាពីបញ្ហាផ្សេងរួមមាននយោបាយសិទ្ធិមនុស្សការរំលោភដីធ្លីនិងបញ្ហាសុខភាពបើសិនជាលោកអ្នកចង់ចូលរួមសូមអញ្ជើញទូរស័ព្ទមកលេខ012 51 51 94ឬផ្ញើអ៊ីមែលមកកាន់ hellovoa@voanews.com លោកអ្នកថែមទាំងអាចផ្ញើសំណួរតាមទំព័រ Facebook គឺ facebook.com/voakhmae ហើយបើលោកអ្នកខកខានមិនបានស្ដាប់កម្មវិធី Hello VOA តាមការផ្សាយបន្តផ្ទាល់របស់យើងសូមអញ្ជើញទៅកាន់គេហទំព័ររបស់យើង khmae.voanews.com ហើយចុចលើពាក្យ Hello VOA ដែលស្ថិតនៅផ្នែកខាងក្រោមបំផុតដើម្បីស្ដាប់កម្មវិធីនេះឡើងវិញសូមអរគុណ
នៅក្នុងការផ្សាយរបស់ VOA វិទ្យុសំឡេងសហរដ្ឋអាមេរិកនៅព្រឹកស្អែកនេះសូមឲ្យលោកអ្នករងចាំស្ដាប់សេចក្តីរីការរបស់អ្នកឆ្លើយឆ្លងពីព័ត៌មាន VOAពីប្រទេសកម្ពុជាអាស៊ីនិងពីជុំវិញពិភពលោកតទៅនេះលោកឈឹមសមេតសូមជូនព័ត៌មានពិភពលោកសង្ខេប
ទីភ្នាក់ងារព័ត៌មាន Associated Press បានរាយការណ៍ពីទីក្រុងប៉េកាំងថាលោកស្រី Christine Lagarde នាយិកាអង្គការមូលនិធិរូបិយវត្ថុអន្តរជាតិបានមានប្រសាសន៍ថាការយឺតយ៉ាវខាងសេដ្ឋកិច្ចរបស់ប្រទេសចិនជាការត្រឹមត្រូវតាមច្បាប់ហើយថារដ្ឋាភិបាលក្រុងប៉េកាំងអាចរួមចំណែកក្នុងភាពសម្បូររុងរឿងសកលផងដែរលោកសេឡាកាតបានស្វាគមន៍កិច្ចខិតខំប្រឹងប្រែងរបស់រដ្ឋាភិបាលក្រុងប៉េកាំងក្នុងការបង្កើនវិនិយោគនៅក្រៅប្រទេសចិនដោយនិយាយយោងដល់ធនាគារវិនិយោគហេដ្ឋារចនាសម្ព័ន្ធអាស៊ីថ្មីដឹកនាំដោយរដ្ឋាភិបាលក្រុងប៉េកាំងលោកសេឡាកាតបានមានប្រសាសន៍នៅថ្ងៃអាទិត្យនេះនៅពេលបើកការប្រជុំវេទិកាអភិវឌ្ឍចិនក្នុងទីក្រុងប៉េកាំងដែលភាសាអង់គ្លេសហៅថា China Development Forum. ទីភ្នាក់ងារព័ត៌មាន AP បានរាយការណ៍ពីទីក្រុងសិនដៃប្រទេសជប៉ុនថា4ឆ្នាំក្រោយពីមហារលកសមុទ្រស៊ូណាមី1បានបំផ្លិចបំផ្លាញភាគច្រើននៃឆ្នេរសមុទ្រក្នុងភាគអ៊ីសាននៃប្រទេសជប៉ុនមកមានកិច្ចខិតខំប្រឹងប្រែងដើម្បីទប់ទល់នឹងមហន្តរាយបែបនេះក្នុងពេលអនាគតដោយផ្តោតការយកចិត្តទុកដាក់លើកំផែងស៊ីម៉ង់តាមឆ្នេរសមុទ្រមានប្រវែងជិត400គីឡូម៉ែត្រដែលនៅកន្លែងខ្លះមានកម្ពស់ជិតអាគារ5ជាន់ពួកអ្នកប្រឆាំងនឹងគម្រោងការមានទឹកប្រាក់6,800 លានដុល្លារនេះនិយាយបង្ហាញហេតុផលថារបាំងស៊ីម៉ង់ដ៏ធំធេងនេះនឹងធ្វើឲ្យខូចខាតអេកូឡូជីសមុទ្រនិងទេសភាពរារាំងការនេសាទត្រីនិងបានការតែបន្តិចបន្តួចក្នុងការការពារក្រុមអ្នកស្រុកដែលនឹងត្រូវតាំងលំនៅឋានថ្មីនៅកន្លែងមានដីខ្ពស់ជាងមុនក្រុមយោធានៃរដ្ឋាភិបាលប៉ាគីស្ថានបាននិយាយថាពួកគេបានសម្លាប់ពួកជនសកម្មប្រយុទ្ធអ៊ីស្លាមនិយមយ៉ាងតិចណាស់80នាក់ហើយទាហានរបស់រដ្ឋាភិបាលយ៉ាងតិចណាស់7នាក់បានបាត់បង់ជីវិតនៅក្នុងការប្រយុទ្ធគ្នាដ៏សាហាវនៅជិតតំបន់ព្រំដែននៃប្រទេសអាហ្វហ្គានីស្ថានដែលជាតំបន់ភ្នំការបាតុកិច្ចគ្នានេះបានកើតមានឡើងនៅក្នុងតំបន់ជ្រលងភ្នំទីរ៉ាដាច់ស្រយាលនៅក្នុងតំបន់ស្រុកកុលសម្ព័ន្ធខៃបើងារប៉ែកពីយប់នៃប្រទេសប៉ាគីស្ថានដែលមានការបះបោរយ៉ាងខ្លាំងលោកឧត្តមស្នេហ៍ទូអាស៊ីមបាត់ឆ្បាអ្នកនាំពាក្យរបស់កងទ័ពជើងគោករបស់រដ្ឋាភិបាលប៉ាគីស្ថានបានរាយការណ៍ថាមានការជឿនលឿនគ្មានជោគជ័យនៅក្នុងកិច្ចប្រតិបត្តិការប្រឆាំងនឹងភេរវកម្មដែលមានឈ្មោះដែលមានរហស្សនាមថាខៃបើទី2ដោយលោកនិយាយថាកិច្ចប្រតិបត្តិការនេះមានគោលដៅបណ្តេញពួកបះបោរចេញពីតំបន់នៅជិតព្រំដែនរវាងប្រទេសប៉ាគីស្ថាននិងប្រទេសអាហ្វហ្គានីស្ថានលោកបាត់ឆ្បាបាននិយាយនៅក្នុងការបង្ហាញក្នុង Twitter របស់លោកថានៅក្នុងតំបន់ Khyber ពួកភេរវជនកំពុងត្រូវបណ្ដឹងចេញពីមូលដ្ឋានរបស់ពួកវាហើយបានរត់គេចខ្លួនទៅកាន់ព្រំដែនរហូតមកដល់ពេលនេះមានពួកភេរវជនយ៉ាងតិចណាស់80នាក់បានត្រូវសម្លាប់ហើយមានប្រមាណ100នាក់ទៀតបានត្រូវរបួសនៅក្នុងដំណាក់កាលនៃកិច្ចប្រតិបត្តិការនេះពួកជនសកម្មប្រយុទ្ធដែលជាសមាជិកនៃអង្គការពួកតាលីបានប៉ាគីស្ថានដែលជាពួកស្ថិតនៅក្រៅច្បាប់ដែលជាសម្ព័ន្ធភាពមួយនៃពួកអ៊ីស្លាមនិយមជ្រុលបានធ្វើការបះបោរប្រឆាំងនឹងរដ្ឋកងយន្តហោះប្រតិកម្មប្រយុទ្ធរបស់កងទ័ពរដ្ឋាភិបាលប៉ាគីស្ថានក៏បានទម្លាក់គ្រាប់បែកនិងវាយប្រហារទៅលើកន្លែងដែលជាប់សង្ស័យថាជាទីដៅរបស់ពួកជនសកម្មប្រយុទ្ធនៅក្នុងតំបន់នោះកាលពីរយៈពេល2ថ្ងៃកន្លងទៅនេះអ្នកនាំពាក្យម្នាក់របស់ពួកតាលីបានប៉ាគីស្ថានបានអះអាងថាចំនួនទាហានរដ្ឋាភិបាលដែលស្លាប់មានច្រើនជាងនេះទៅទៀតក៏ប៉ុន្តែការអះអាងនេះមិនអាចត្រូវបញ្ជាក់ថាជាការពិតដោយឯករាជ្យបានទេពីព្រោះការប្រយុទ្ធគ្នាមិនគេមិនអាចផ្ទៀងផ្ទាត់អំពីលទ្ធផលនៃការប្រយុទ្ធគ្នានេះបានទេពីព្រោះពួកអ្នកកសាន្តមិនបានត្រូវអនុញ្ញាតឲ្យចូលទៅក្នុងកន្លែងមានការប្រយុទ្ធគ្នានោះឡើយ
កម្មវិធីផ្សាយរបស់ VOA វិទ្យុសំឡេងសហរដ្ឋអាមេរិកនៅយប់នេះចប់តែត្រឹមនេះសូមអរលោកអ្នករងចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅព្រឹកស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពុជា 22.41 កណ្ដាក់សញ្ញា 3.49 កណ្ដាក់សញ្ញា 5 និង 190 កណ្ដាក់សញ្ញា 5 ម៉ែត្រត្រូវនឹងកម្រិត 13,640 7,260 6,060និង 1,575 kHz ឬតាមប្រព័ន្ធអ៊ីនធឺណិត khmaevoanews.com សូមលោកអ្នកបានប្រកបដោយសុភមង្គលគ្រប់ប្រការរីករាយសុខស្ដី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2015ခုနှစ် March 22ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လန်းချက်မြေချပါစီရှင်ကျမတင်ပြထိုက်ပါ
ကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြူနဲ့အတူညပေးမှာပါပါကစ္စတန်စစ်သေးကြွချင်းမုံရေးတိုက်ပွဲတွေအတွင်းအကြမ်းဖက်သမား80ထဲမှနေတေဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောလိုက်တာစင်ကာပူနိုင်ငံရဲ့တက်တန်းအရှိကြဆုံးဝန်ကြီးချုပ်တာဝန်ယူခဲ့သူလီကွမ်းယူဟာကျမရေးအခြေအနေစိုးရွားလာတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တရင်းရဲ့ပြီမှာတော့ဒိုင်းသားလက်နဲ့ဂိုင်တို့နဲ့မြမဆူရချာငိမ့်ချမ်းရေးဖော်ဆောင်ရေးအပြည့်ရရေးဆွေးနွေးပွဲနောက်ဆုံးရအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒါမြမဒီမိုကရေစီအရေးမှာမြမလူ့အခွင့်အရေးမှာเนาะဒီငိမ့်ချမ်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်တဲ့အရေးအရာကဏ္ဍတွေမှာဆောင်ရွက်နေကြတဲ့မြမအမျိုးသမီးတွေ
မဆင်မအောင်နဲ့ဆွေးနွေးထားတာတွေကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့ပြည်ရင်းသုံးသက်ချက်တက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိသလိုသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင
်။တဘုံနေထင်းချုပ်ထားတဲ့မြို့တော်ဆနာကဗလီနှစ်ခုမှာအကြမ်းဖက်ဘုံခွဲသမားတွေကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူပေါင်း138ဦးထက်မနည်းသေဆုံးပြီးနောက်တရက်မှာယေမန်နိုင်ငံကအမေရိကန်အမှုတန်းတွေအားလုံးကိုနိုင်ငံတွင်းကထွက်ခွာစေခဲ့ပါတယ်။စနေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ကြေညာချက်ထဲမှာယိုယွင်းလာနေတဲ့ယေမန်နိုင်ငံလုံခြုံရေးအခြေအနေအရအခုလိုယာယီရွှေ့ပြောင်းမှုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ယေမန်နိုင်ငံကအယ်ကိုင်ဒါစစ်သေးကြွတွေကိုအဝေးရင်း drone ယာဉ်တွေနဲ့တိုက်ခတ်နေတဲ့နိုင်ငံတောင်ပိုင်းက El Anet စခန်းမှာအမေရိကန်ထူတပ်ဖွဲ့ဝင်100လောက်တပ်ဆွဲထားပါတယ်။နိုင်ငံသားရေးဌာနရဲ့ကြီးညာချက်ထက်မှာယေမန်နိုင်ငံကအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေပြီးဒေတာရင်းကဒီစစ်သေးကြွတွေကိုနှိမ်နှင်းသွားနိုင်တဲ့စွမ်းရည်ရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတောင်ပိုင်းမြို့ဖြစ်တဲ့ Thais မြို့ကလေစိတ်ကိုရှီယက်ဟူသီတပုန်တွေကထိန်းချုပ်နိုင်ခဲ့ပါတယ်။သမရဟောင်းအလီအဗ်ဒူလာဆာလီကိုထောက်ခံသူတပုန်တွေကထိန်းချုပ်ခဲ့တာပါ။ယေမန်နိုင်ငံရေးနဲ့ပတ်သက်ပြီးဒီကနေ့ကုလလွန်ကြုံရေးကောင်စီမှာအရေးပေါ်အစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်ခင်ဗျာ
။ American တပ်ဖွဲ့ဝင်တရားရဲ့နာမည်နဲ့လိပ်စာတွေကိုတပ်ပုန်တွေကအင်တာနက်စာမျက်နှာပေါ်မှာဖော်ပြပြီး American နိုင်ငံထဲမှာရှိတဲ့ ISIS ထောက်ခံသူတွေကိုအဲ့ဒီစစ်တီတွေကိုရှာဖွေတပ်ဖြတ်ဖို့အစ္စလာမ်အစိုးရအဖွဲ့ ISIS ကတိုက်တွန်းအပ်ပေးလိုက်ပါတယ်။ဒီစစ်တီတွေကိုအလွယ်တကူရှာဖွေလို့ရအောင်လိပ်စာတွေဖော်ပြထားတယ်။နောက်ဆုံးအဆင့်တစ်ခုပဲလုပ်စရာကျန်နေဘာကိုစောင့်နေတယ်လဲလို့လဲအဲ့ဒီအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖြစ်စီနှောက်ယှက်ရေးအဖွဲ့လိုကိုကိုကိုအမည်ပေးထားတဲ့သူတွေကတိုက်တွန်းထားပါတယ်။ဒီချင်းချောက်မှုကိုစုံစမ်းစစ်ဆေးအရေးယူမှာဖြစ်ပြီးနိုင်ငံဝန်ထမ်းစစ်တီတော်တွေအနေနဲ့လိုအပ်တဲ့ကာကွယ်ရေးအစီအစဉ်တွေကိုဆောင်ရွက်ကြဖို့တိုက်တွန်းတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုပါတယ်။ဒီသတင်းအချက်အလက်တွေက American ဆိုရရဲ့ Internet website ကိုဖောက်ထွင်းရယူထားတာမဟုတ်ဘဲ Internet စာမျက်နှာပေါ်မှာလူတိုင်းကြည့်ရှုခွင့်ရထားတဲ့အချက်အလက်အများစုကိုတုံ့ထားပုံရတယ်လို့တာဝန်ရှိပုဂ္ဂိုလ်တယောက်က The New York Times သတင်းစာကိုပြောဆိုခဲ့ပါတယ
်။တောင်ထူရက်တဲ့ Afghanistan နိုင်ငံနေဇနာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်သေးကြွ80ထဲမှနေတည်ဆုံသွားပြီးပါကစ္စတန်စစ်သည်9ဦးကြဆုံးသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောပါရယ်နိုင်ငံအနောက်မြောက်ပိုင်းကခိုင်ဘာလူမျိုးစုဒေသတွေမှာရှိတဲ့လူသူအယောက်ပေါက်နေတဲ့ထီရာတောင်ကြားမှာတိုက်ပွဲတွေဖြစ်ခဲ့တာပါစစ်ဖက်ပြောခွင့်ရဗိုလ်ချုပ်အဆင်ဘဂျွာကအာဖဂန်နစ္စတန်နေဇက်ဒေသတွေကိုအဓိကထားပြီးအကြမ်းဖက်သမားချေမှုန်းရေးဆင်နွှဲနေတဲ့ခိုင်ဘာနှစ်စစ်စင်ရေးအောင်မြင်မှုတွေရရှိနေတယ်လို့ပြောပါရယ်ကျမ်းဖက်သမားတွေဟာဒေတာရင်းကသူတို့ထိန်းချုပ်ထားတဲ့စကန်တွေကနေနေဆက်ကိုထွက်ပြေးနေကြပြီးအကျမ်းဖက်သမား100လောက်တိုက်ပွဲတွေအတွင်းမှာတန်ရရခဲ့တယ်လို့လဲဘက်ဂျွာရဲ့ Twitter စာမျက်နှာမှာရေးသားထားပါရခင်ဗျာ
။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေဟာအရေးကြီးတဲ့အချိန်ခါတစ်ခုမှာရောက်နေပြီးကြီးမားတဲ့တိုးတက်မှုရထားပြီလို့အီရန်နဲ့ဆွေးနွေးနေတဲ့ American နဲ့ Europe နိုင်ငံသားဝင်ကြီးတွေကပြောဆိုပါတယ်။ဆွေးနွေးပွဲတွေခဏရပ်ထားတဲ့အချိန်မှာဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်နိုင်ငံသားဝင်ကြီးတွေစနေနေ့ကလန်ဒန်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။အထူးကကြားတဲ့ကိစ္စတွေမှာကြီးမားတဲ့တိုးတက်မှုရထားပြီဖြစ်ပေမဲ့ဗ ဘယ်လိုသဘောတူညီချက်မျိုးမှမရတာမျိုးလည်းဖြစ်သွားနိုင်တဲ့အရေးကြီးတဲ့ကိစ္စတွေကြံသေးတယ်လို့ဝန်ကြီးတွေကဆိုပါတယ်သူတို့ဆိုအပြင်ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့အီရန်ကိုနိုင်ငံသားကြီးဝန်ကြီးတွေကတောင်းဆိုလိုက်ပြီးပြည်ပြည်စုံမှုမရှိတဲ့တာရှိမခံတဲ့လက်တွေ့အတိမပြုတ်နိုင်တဲ့သဘောတူညီချက်တွေကိုသူတို့အနေနဲ့လက်မှတ်မထိုးနိုင်ဘူးလို့ပြောဆိုကြပါတယ်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုအခုချမှတ်ရတော့မှာဖြစ်တယ်လို့ဆွေးနွေးပွဲမစခင်မှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်ဒီဆုံးဖြတ်ချက်တွေချဖို့အချိန်ကုန်သွားတာနဲ့အမျှလွယ်လာနိုင်ဖို့မရှိဘူးလို့ဝန်ကြီးကယ်ရီကပြောဆိုပါတယ်ရှင
်ဒီဝေအမေရိကန်အတန်ညဘက်မြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်ဒီ interview DVD ရုပ်ရှင်တွေချိတ်ဆွဲထားတဲ့မိုးပြံပူပေါင်းတွေကိုလွှတ်တင်မယ်ဆိုရင်ဒီမိုးပြံပူပေါင်းတွေကိုပစ်ချမယ်လို့မြောက်ကိုရီးယားစစ်ဘက်ကအချင်းချင်းပြောဆိုပါရယ်လုံခြုံရေးတင်းကျပ်ထားတဲ့တောင်နဲ့မြောက်နှစ်နိုင်ငံနယ်စပ်မှာအခုလိုမိုးပြံပူပေါင်းတွေလွှတ်တင်ဖို့တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကစီစဉ်နေတာပါဒီ interview ရုပ်ရှင်ဟာ CIA American ထောင်လိုင်း Agency ကနေအသစ်ခန့်ထားခဲ့တဲ့သတင်းတောင်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ကြံတဲ့ဟာတာကဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်ဒီရုပ်ရှင် DVD တွေနဲ့အတူဝါဒဖြန့်စာရွက်စာတမ်း5သိန်းလောက်ကိုလည်းတောင်နဲ့မြောက်ကိုရီးယားနယ်စပ်ကစစ်မဲ့ဇုံမှာမတ်လ26ရက်ဒါမှမဟုတ်အဲ့ဒီရက်ဝန်းကျင်မှာလွှတ်တင်မှာပါမြောက်ကိုရီးယားသတင်းဌာန KCNA ကတောင်ကိုရီးယားတက်ကြွလှုပ်ရှားသူရဲ့ဒီအစီအစဉ်ဟာစစ်ပွဲတည်းရဲ့စတင်မှုကြီးညာလိုက်တာမျိုးဖြစ်တယ်လို့ဆိုပါရယ်မြောက်ကိုရီးယားဘက်ကတော့တောင်ကိုရီးယားပိုင်းနဲ့အတွင်းကိုပိတ်ခတ်မယ်ဆိုရင်လက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားဘက်ကပြောပါရယ်တောင်ကိုရီးယားဘက်ချမှနေထိုင်တဲ့ဒေသခံတွေကတော့တက်ကြွလှုပ်ရှားသူတွေရဲ့ဒီဆောင်ရွက်ချက်ကြောင့်သူတို့အပေါ်ပြစ်မှတ်ထားတိုက်ခိုက်နိုင်တဲ့အန္တရာယ်တွေကြုံတွေ့ရနိုင်တယ်ဆိုပြီးမကျေနပ်ကြောင်းပြောဆိုပါရယ်ခင်ဗျာ
ခေတ်သစ်စင်ကာပူနိုင်ငံထူထောင်သူဝန်ကြီးချုပ်လို့အတိမတ်ပြုခံထားရတဲ့မစ္စတာလီခွမ်ယူဟာအခုသတင်းပတ်ကုံမှာကျန်းမာရေးခြေအနေပိုဆိုးလာတာကြောင့်သူတက်ရောက်နေတဲ့ဆေးရုံနဲ့ပြည်သူစင်တာရီနာမှာပန်းစည်းလက်ဆောင်တွေဝန်ထမ်းမှတ်တမ်းတွေပို့ပြီးစင်ကာပူပြည်သူတွေကဆုတောင်းမေတ္တာပို့ကြပါလေအသက်62နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာပြင်းထန်တဲ့အဆုတ်ရောင်ယောဂါဝေဒနာခံစားရလို့ဖေဖော်ဝါရီလနှောင်းပိုင်းကလေးကဆေးရုံတက်ပြီးကုသမှုခံခဲ့ရတာဖြစ်ပါလေပြီးခဲ့တဲ့သတင်းဘက်ကစပြီးသူ့ခြေနေပိုဆိုးလာပြီးတော့အသက်အန္တရာယ်ဆိုးရင်ရတဲ့အထိဖြစ်ခဲ့တာကြောင့်သူ့ရဲ့ကျန်းမာရေးအခြေအနေကိုအစိုးရကနေ့စဉ်ထုတ်ပြန်ပေးခဲ့ပါလေဒီကနေ့တနင်္ဂနွေနေ့နောက်ဆုံးရတဲ့သတင်းထုတ်ပြန်ချက်ရတော့မစ္စတာလီရဲ့အခြေအနေဟာပိုအားနည်းဆုတ်ယုတ်လာတယ်လို့ဖော်ပြခဲ့ပါတယ်။မစ္စတာလီဟာစင်ကာပူဝန်ကြီးချုပ်အဖြစ်32နှစ်ကြာတာဝန်ထမ်းခဲ့ပါတယ်။1990ပြည့်နှစ်မှာယာရုကဆင်းပေးခဲ့ပေမဲ့စင်ကာပူနိုင်ငံမှာလူအများလေးစားခံရတဲ့ဩဇာအရှိန်ဝါကြီးမားတဲ့သူဖြစ်လက်ခံထားကြပါတယ်။ Britain Cambridge တက္ကသိုလ်ဆင်းရှေ့နေတူဖြစ်တဲ့မစ္စတာလီဟာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာစင်ကာပူကျွန်းနိုင်ငံကိုအာရှရဲ့စီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်အောင်လှုပ်ပေးနိုင်ခဲ့သူတစ်ယောက်ဖြစ်ပါတယ
်။လူတစုကဝိုင်းဝန်းရိုက်နေခဲ့တာကြောင့်တည်ဆုံသွားတဲ့အာဖဂန်အမျိုးသမီးတူရဲ့ဇာပနာကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပတာမှာတည်ဆုံသူအမျိုးသမီးထည့်ထားတဲ့အကောင်ကိုအမျိုးသမီးအခွင့်အရေးလှူရှားသူမျိုးသမီးတွေကိုယ်တိုင်ထမ်းခဲ့ကြပါတယ်။ကပူးမျိုးမြောက်ပိုင်းမှာကျင်းပတဲ့အသက်28နှစ်အရွယ်ဖာကွန်ဒါရဲ့ဇာပနာကိုလူတွေရာနဲ့ချီပို့ဆောင်ခဲ့ပါတယ်။ဇာသာပတိနေ့နှောင်းပိုင်းတုန်းကအမျိုးသားအများပြားပါဝင်တဲ့လူတစုဟာဖာကွန်ဒါကိုရိုက်နဲ့မိရှို့ခဲ့ပြီးကပူးမြစ်ထဲကိုပစ်ချခဲ့တယ်လို့ရဲတွေကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်ပြီးရဲတွေကစုံစမ်းစစ်ဆေးနေပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကလည်းဒီလိုရဲ့ပေါ်ရှုံချပစ်တင်ပြီးစုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားပါတယ်။အဲ့လိုမျိုးသမီးတူကိုရိုက်နှက်နေချိန်မှာအနားမှာရှိနေတဲ့ရဲတွေကဝင်ရောက်တားဆီးကြမျိုးမရှိဘူးလို့ဆွဆဲချက်တွေထွက်ပေါ်ပြီးမှတမရဂာနီကဒီဖြစ်ရဟာလူတွေကိုကာကွယ်ပေးရမယ်တောင်ဝတရားပိုင်းဆိုင်ရာမှာအာဏာချက်နဲ့လုံခြုံရေးရဲတွေဟာတာလီဘန်စစ်သည်ကြတွေကိုတိုက်ခိုက်ဖို့အတွက်သာအာယုံစိုက်လွန်နေတယ်လို့ပြောပါတယ်အာဖဂန်အာဏာပိုင်အချို့နဲ့ဘာသာရေးကောင်းဆောင်တွေကဖာကွန်ဒါဟာကိုရန်ကျမ်းစာအုပ်ကိုမိရှို့ခဲ့တယ်လို့ဆွဆဲပေမဲ့ပြည်ထောင်စုဝန်ကြီးဌာနထိပ်တန်းအရာရှိဗိုလ်ချုပ်ကြီးမိုဟာမက်ဇာဟီကတော့ဒီဆွဆဲချက်တွေနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားဘာမှမတွေ့ရဘူးလို့ပြောပါရယ်အခုအခါမှာဒီအမျိုးသမီးအသက်ခံရတာနဲ့ပတ်သက်လို့ဆက်ဆက်သူ73ဦးကိုထိန်းသိမ်းထားပါရယ်ခင်ဗျာ
ဒီကနေ့တင်းတွေနေဟာကပ္ပရေးနေဖြစ်ပါတယ်လူသားတွေရဲ့ဘဝမှာရေဟာမရှိမဖြစ်လိုအပ်တယ်ဆိုတာကိုမိမောင်းထိုးပြဖို့အတွက်အခုလိုရက်သတ်မှတ်ခဲ့တာပါ ုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလူသားတွေဘဝတိုးတက်ဖို့နဲ့အများပြည်သူကျန်းမာဖို့အတွက်လူတွေဟာရေကိုမှီခိုအားထားရတယ်လို့ဆိုပါတယ်။ဒါ့အပြင်အစားအသောက်စွမ်းအင်အတွေ့ရေကိုပဲမှီခိုရပြီးစက်မှုလက်မှုလုပ်ငန်းတွေလည်းပတ်နိုင်အောင်ရေကအထောက်အကူပြုတယ်လို့ဆိုပါတယ်။ရာသီဥတုဖောက်လဲဖောက်ပြန်ဖြစ်တာမြို့တွေမှာလူဦးရေများတာစစ်မှုလုပ်ငန်းတွေလဲယာမြေတွေပိုများလာတာကြောင့်ရေရှားတဲ့ပြဿနာကိုထိန်းကြီးဖို့နိုင်ငံတကာအနေနဲ့ရေကြီးပူပေါင်းဆောင်ရွက်ကြဖို့အတွေ့အမှုချုပ်ကတိုက်တွန်းပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတိုးတက်မှုတစုံတရာရှိပေမဲ့ကမ္ဘာတဝန်းမှာတန့်ရှင်းတဲ့တောက်သုံးရေမရတဲ့လူပေါင်း948သန်းရှိပြီးသုံးရေမရသူပေါင်းတန်ပေါင်း2500လောက်ရှိတယ်လို့ကုလစည်းရုံးကန်စာတစ်ခုမှဖော်ပြပါတယ်။မျိုးကြီးတွေရဲ့စင်ကြေပုံးတွေမှာနေသူတချို့ကတော့တန့်ရှင်းတဲ့ရေရရှိဖို့မခက်ပေမဲ့ရွှေပြောင်းအခြေချသူတွေတိုးတက်လာတဲ့အတွက်အခက်အခဲတွေ့ရတာဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ခုကတော့ထိတ်တန့်ရောက်မြန်မာဆန်ရသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးပြောပြပေးချင်ပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်ဆွေးနွေးနေတဲ့ခုနှစ်ကြိမ်မြောက်အပြစ်ခတ်ရက်စဲရေးညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့6ရက်မြောက်ဆွေးနွေးပွဲအပြီးမှာရန်နာလိုက်ပါတယ်။လာမယ့်မတ်လ30ရက်မှာပြန်လည်ပြုလုပ်ဖို့နှစ်ဖက်ခေါင်းဆောင်တွေဆုံးဖြတ်ထားတာပါ။ဆွေးနွေးပွဲမှာပြည်လည်မှုမရသေးတဲ့အချက်တွေကိုနှစ်ဖက်ခေါင်းဆောင်တွေအသေးစိတ်ပြန်ဆွေးနွေးဖို့အတွက်အခုလိုဆွေးနွေးပွဲကိုနောက်ဆုတ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မေခါကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တနိုင်ငံလုံးပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေတဲ့ခုနှစ်ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲကိုကျင်းပလာတာဒီနေ့နဲ့ဆို6ရက်မြောက်ရှိပြီဖြစ်ပါတယ်။ဒီကနေ့ဆွေးနွေးမှုအပြီးမှာတော့ဆွေးနွေးပွဲကိုခိတ္တရန်နာဖို့ဆုံးဖြတ်လိုက်ပါတယ်။ဆွေးနွေးပွဲမှာအတည်လမှုမရသေးတဲ့အချက်၄ချက်ပဲရှိတော့တယ်လို့တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ကဒေါက်တာစလိုင်းလျံမုံစာခေါင်ကအခုလိုပြောပါတယ်
။နံပါတ်၁ကတော့အခန်းလေးမှာပါတဲ့တိုင်းရင်းသားလက်နက်ကန် PCB လူသိစုဆောင်ရေးကိစ္စဖြစ်ပါတယ်။နံပါတ်၂ကနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာအဲ့ဒီမှာတော့အဓိကတော့ကျွန်တော်တို့အနေနဲ့ဟိုသူတို့ပြင်ပြနေတဲ့အပီထော်စုမပြုတ်ပေးတိုင်းသားချီလုံးမျိုးမဟုတ်ပြုတ်ပေးရအချုပ်ချအားမှာဒီတိုင်းခိုင်မေးဆွေးတဲ့ဟာဒီကိုဒါတွေကိုမထိခိုက်ရဘူးဟိုထိမ့်သိမ်းရမယ်ဆိုတာတစ်ဖက်သလုံးသဘောတူထားတယ်ဒါပေမဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာသူတို့သုံးတဲ့သလုံးကလူတာဝန်ကြီးသုံးပွားမှာအပဆိုပြီးတော့သုံးတယ်ကျွန်တော်တို့ကတော့ဒီကိစ္စထဲမှာလဲဆွေးနွေးဖို့အချက်လေးတွေလူကောင်းလုပ်မယ်ဆိုပြီးတော့အပါဝင်ဆိုပြီးတော့သုံးတယ်ဟိုတတိယတစ်ချက်ကတော့ကျွန်တော်နိုင်ငံရေးဆွေးနွေးပွဲကျင်းပတဲ့ခါကျတော့ပါဝင်ရမယ်ဆိုပြီးလည်းပတ်သက်ပြီးတော့မေရောအဲ့ဒါသူတို့အနေနဲ့မဖြစ်နိုင်သေးဘူး။ဒါကိုကျွန်တော်ဆောင်ရပါတယ်။ပြီးတော့နောက်ဆုံးနံပါတ်၄ကတော့ကြာကာလကိစ္စဖြစ်ပါတယ်
။ဒီပြည်လည်မှုမရသေးတဲ့အချက်တွေအတွက်တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ခေါင်းဆောင်တွေအနေနဲ့နေရက်အသီးသီးကိုမပြန်ပဲရန်ကုန်မှာပဲအချင်းချင်းအသေးစိတ်ပြန်လည်ဆွေးနွေးပြီးမတ်လ30ရက်နေ့မှာမှအစိုးရဘက်နဲ့ပြန်လည်တွေ့ဆုံပြီးညှိနှိုင်းမှာဖြစ်ပါတယ်။ဆွေးနွေးပွဲမှာမပြေလည်သေးတဲ့အချက်တွေကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA အတွက်အရေးကြီးတဲ့အချက်တွေလည်းဖြစ်ပါတယ်။လက်ရှိမှာတနိုင်ငံလုံးပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေချိန်မှာပဲကချင်ပလောင်နဲ့ကိုကန့်ဒေသတွေမှာတိုက်ပွဲတွေအချိန်မြင့်ဖြစ်ပွားလာတဲ့အတွက်ဆွေးနွေးပွဲကိုခိတ္တရန်နာလိုက်တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဒါပေမဲ့ဒီအချက်ကိုတော့နှစ်ဖက်စလုံးကငြင်းဆိုထားပါတယ်။ဘလို့အချက်တွေကြောင့်ဆွေးနွေးပွဲရန်နာခဲ့တယ်လဲဆိုတာကိုတော့တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ခေါင်းဆောင်နိုင်ဟန်သာကခုလိုပြောပါတယ်
။ခုနေတာစိတ်မနာဘူးနည်းနည်းပါပါပဲအဲ့ဒါတွေကိုတခြားထိန်းထားတဲ့လုပ်ငန်းတွေလည်းရှိနေတော့ဖြစ်ဖြစ်လာတာ။
တိုက်ပွဲတွေအချိန်မြင့်လာတာနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ကဒေါက်တာစလိုင်းလျံမုံကတော့ခုလိုသုံးသပ်ပြောကြားပါတယ်
။ဒီပွဲဖြစ်နေတဲ့ဟာလုံးဝမတင့်တော်တဲ့ကိစ္စဖြစ်ပါတယ်ဒီလိုကျွန်တော်တို့တနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်တွေထုတ်ကြမယ်ငင်းချင်းရင်တွေလောက်ကြမယ်နိုင်ငံဆွေးနွေးမယ်ဆိုတဲ့အချိန်မှာဒီလိုစီးပွဲတွေကျွန်တော်ခံကြည့်ပြီးတော့ချင်းချင်းတိုက်နေတာလုံးဝမကောင်းတာဖြစ်ပါတယ်အဲ့ဒီအတွေ့အကြုံကျွန်တော်တို့အခုဆွေးနွေးပွဲစာပထမနေ့မှာဒီလိုတိုက်ပွဲတွေဆော့ချဖို့အတွက်ပြီးတော့အဲ့ဒီဆော့ချန်ကြုံတင်မဟုတ်ဘူးခံစားနိုင်ဖို့တွေရန်ရရတွေခံကြည့်ဖို့ဆိုတော့ကျွန်တော်ဆွေးနွေးတာဖြစ်ပါတယ်ဆိုတော့ဆွေးနွေးရင်တန်လန့်နေပြီတိုက်ပွဲတွေပြောင်းလဲအဆင်ပြင်းနေဆိုတော့ကျွန်တော်တို့လုံးဝစိတ်မကောင်းဘူးဖြစ်လို့ဖြစ်နေကိစ္စဖြစ်ပါတယ်အဲ့ဒီကြောင့်ကျွန်တော်အနေနဲ့ကတော့ဒါအစိုးရဖက်ကနေပြီးတော့အမြန်ဆုံးဒီစစ်စင်ရေးတွေရပ်တန့်တင်တယ်လို့ကျွန်တော်ပြောချက်ပါတယ်။အ တစ်ဖက်မှာလည်းပဲကျွန်တော်တို့အနေနဲ့ဒီစစ်ချင်းကြီးတွေအားလုံးရပ်သွားပြီးတော့ဒီတိုင်းပြည်မှာငင်းချမ်းရေးတကယ်ရပ်သွားပြီးတော့စစ်ပွဲတွေအားလုံးရပ်ဆိုတာအင်မတန်မှအကြီးကြီးတယ်။ဒါလူလုံးနိုင်ဖို့အတွက်ကလည်းတခုတီးတော်ဒီလန့်ကတနိုင်ငံလုံးပြည်ထောင်စုသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးတော့အဲ့ဒီစာချုပ်ထဲမှာပါတဲ့ရန်တရားအတိုင်းဒီတိုက်ပွဲတွေလုံးထမဲ့ဖြစ်ပေါ်အောင်ခန့်စားချုပ်ချအဲ့အရာမျိုးလုပ်ပြတယ်။ပြီးတော့ဒီပြဿနာကကြီးပြဿနာမဟုတ်ဘူး။နိုင်ငံကြီးပြဿနာဖြစ်တယ်
ဒီကနေ့ကချင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတပ်မတော်ကလေကြောင်းစစ်ကူတွေတုံးနေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူဦးလက်နန်းကပြောကြားထားပါတယ်။တအောင်းတပ်မတော် TNNA နဲ့လည်းမြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းတအောင်းတပ်မတော်ကပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကပြောပါတယ်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကတစ်ခိုးထုံးမှုကိုတားဆီးရင်ဖြစ်ပွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ရှင
်ညီမဆူရဟာဒိုင်းနာလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဲဆဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းငြိမ်းချမ်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုပြီးပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ကျမတို့သောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့အပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထိတွေ့ဆက်ဆံတဲ့မူဝါဒဟာအသွင်ကူးပြောင်းရေးအတွက်အထောက်အကူမဖြစ်ရင်ဘာဆက်လုပ်မလဲဆိုတာမျိုးပြန်လည်သုံးသပ်မှုတွေရှိလာတယ်လို့အမေရိကန်မှာ6လကြာနေပြီးအမျိုးသမီးနိုင်ငံရေးစွမ်းဆောင်ရည်မြင့်တင်ရေးကိုလေ့လာခဲ့တဲ့မတ်စင်မာအောင်ကပြောပါရယ်မတ်စင်မာအောင်ကိုမတ်အင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားတာကိုတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးလိုက်ပါရရှင
်VOA ကိုအမြဲတမ်းပဲဟိုဘယ်လိုပြောလဲပြိတ်သက်တယောက်လည်းဖြစ်နေတာဆိုတော့
ဟုတ်ကဲ့
ရောက်တိုင်းဒီ Washington DC ကိုရောက်တိုင်း VOA ရောက်ဖြစ်တဲ့သဘောဖြစ်နေတယ
်ဒီ Washington DC ကိုရောက်တဲ့အချိန်တိုက်တိုက်ဆိုင်ဆိုင်ပဲအဲဒီ2015ခုအတွက်နိုင်ငံတကာအမျိုးသမီးတတိယစုပေါ့နော် American ပြည်ထောင်စုကချင်းမြင့်တဲ့ဒီနိုင်ငံတကာကအမျိုးသမီး10ဦးထဲမှာဒီနှစ်အတွက်ဒီမြန်မာနိုင်ငံကမတ်မေစပယ်ဖြူလဲအရွေးခံပြီးတော့ကုန်ပြုချင်းမြင့်ခဲ့ရတယ်ပေါ့နော်ဆိုတော့ဒီပေါ်မှာနောက်မတ်စင်မအောင်ကိုတိုင်းကလည်းဒီစုနဲ့လက်ခံရရှိခဲ့တဲ့ပထမဆုံးအမျိုးသမီးဆိုတော့ဒီမြန်မာအဲ့ဒီအခုစုရှင်တပ်ဦးအနေနဲ့မတ်မေဇဘယ်ဖြူဒီနှစ်ချင်းမြင့်ခဲ့ရတဲ့ပေါ်မှာဘယ်လိုသဘောထားရှိပါလဲရှင်
ကျွန်မဝမ်းမြောက်ဝမ်းသာကြိုးဆိုပါတယ်လို့ကျွန်မတို့ဗမာပြည်မှာကျွန်မစုရ2012ခုနှစ်စုရတုန်းကလည်းကျွန်မအင်တာဗျူးတွေမှာကျွန်မပြောခဲ့ပူပါတယ်ဒီစုဟာကျွန်မတူဦးနဲ့တယောက်တည်းကိုစားပြုပြီးပေးတာထဲစားလို့ရှိရင်ဒါမြမဒီမိုကရေစီအရေးမှာမြမလူ့အခွင့်အရေးမှာเนาะဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်တဲ့အရေးအရာကဏ္ဍတွေမှာဆောင်ရွက်နေကြတဲ့မြမအမျိုးသမီးတွေမြမအမျိုးသမီးတွေလို့ပြောတဲ့အခါမှာတိုင်းသားတွေလည်းပါပါတယ်မြမပြည်တွင်းမှာမိတင်းနေထိုင်ကြတဲ့အမျိုးသမီးတွေအစွမ်းအစားရှိတဲ့အမျိုးသမီးတွေအများကြီးလည်းရှိပါတယ်အဲ့တော့ဒီစုဟာကျွန်မအမပြီးမြန်မာနိုင်ငံသားမြန်မာအမျိုးသမီးတယောက်အနေနဲ့ဒီစုကိုပထမဆုံးလက်ခံရရှိတဲ့အချိန်မှာဒါဟာကျွန်မတယောက်တည်းကိုမဟုတ်ဘူးဟလာကျမတို့ရဲ့ဒီမြန်မာနိုင်ငံအတွင်းမှာမှီတင်းနေထိုင်ကြတဲ့အမတန်ဟိုထက်မြက်တဲ့ထူးချွန်တဲ့ဘယ်လိုပြောမလဲအများအကျိုးအတွက်လဲလှုပ်ဆောင်ခြင်းနဲ့အမျိုးသမီးတွေအများကြီးရှိတယ်ဒါတွေကိုကိုစားပြုပြီးတော့ပေးတယ်လို့ပဲကျမယူဆတယ်လို့ပြောခဲ့ဘူးတယ်ဆိုတော့အခုဒီတစ်ခေါက်2015ခုနှစ်မှာကျမဒီမှာ Washington DC မှာရှိနေတော့ကျွန်တော်တို့လည်းလှုပ်ဖို့ကံပဲလည်းဖြစ်တယ်မဲ့မေဇဘယ်ဖြူစုရတဲ့ခါကျတော့အတိုင်းထက်အလွန်ကျွန်တော်တို့ဝမ်းသာပါတယ်ဒါဟာနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံအတွင်းမှာလှုပ်ရှားနေကြတဲ့အမျိုးသမီးအရေးဟလာအမျိုးသမီးတွေရဲ့လူ့အခွင့်အရေးဒါအပြင်လည်းငြိမ်းချမ်းရေးဒီမိုကရေစီအရေးတွေကိုတက်ကြွလှုပ်ရှားနေကြတဲ့ဒါအမျိုးသမီးတို့ကိုလည်းဟို encourage ဖြစ်စေတယ်အားဖြစ်စေတယ်နောက်ပြီးတော့နိုင်ငံတကာရဲ့အသိအမှတ်ပြုမှုကိုရတဲ့အတွက်ကြောင့်မို့လို့ဘလိုပြောမလဲဒါကျမတို့ကကျမတို့တိုင်းပြည်ရဲ့အရေးကိုနိုင်ငံတကာကလည်းပို့ပြီးတော့တခြားနိုင်ငံတွေထက်စားလို့ရှိရင်ဒါ highlight လုပ်ပေးတယ်လို့မိမောင်းထုတ်ပြလိုက်တယ်လို့လည်းဖြစ်တယ်ပေါ့ဒါကျမတို့အားဖြစ်စေပါတယ
်ဟုတ်ကဲ့ဒီစုကဒီ match လရှိရနေမှာကြောက်အောင်မယ်နိုင်ငံတကာအမျိုးသမီးများနေ့ကိုလည်းဂုဏ်ပြုတဲ့ အားဖြင့်ပေါ့နော်အမေရိကန်ပြည်ထောင်စုကနှစ်စဉ်ချင်းမြင်တာဆိုတော့ဒီမြန်မာမျိုးသမီးတွေရဲ့လှုပ်ရှားမှုဘလောက်တိုင်းတာတီအောင်မြင်မှုရလဲဒါမှမဟုတ်ဘလောက်တိုင်းတာတီလိုအပ်နေသေးလဲဆိုတာမျိုးမစမအောင်ဘယ်လိုမြင်လဲရှင
်အာမြန်မာတမိုင်းညောင်ပြန်ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဟလာနိုင်ငံရေးမှာစီးပွားရေးမှာပူးပေါင်းပါဝင်မှုတွေဟာတကယ်တော့ဘယ်လိုပြောမလဲကြီးမားတဲ့အခန်းကဏ္ဍကနေပြီးတော့ရှိခဲ့တယ်ပေါ့နော်ဥပမာလွတ်လပ်ရေးတိုက်ပွဲတွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေဟာဟိုဘယ်လိုပြောမလဲဟိုပါဝင်ခဲ့တာကိုတွေ့ရတယ်တစ်ဖက်ကလည်းဘာပြန်တွေ့ရလဲဆိုရင်ကျမတို့ဒီ social link ခေဒီဘက်ပိုင်းမှာဟလာတွေ့ရသေးတယ်ဒါအပြင်ဒါမဲ့ဒီဘက်ခေပေါ့ဒီဘက်ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဗမာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာတခြားသောလူအခွင့်အရေးတွေနဲ့အတူဆုံးရှုံးသွားခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်ဒါအပြင်လည်းကျမတို့ဟိုအသွင်ကူးပြောင်းမှုကာလတွေမှာပြန်ကြည့်တဲ့အခါမှာဗာတွေ့ရလဲဆိုတော့အမျိုးသမီးတွေဟာဥမာဆိုပါစို့လွတ်လပ်ရေးတိုက်ပွဲကာလမှာအမျိုးသားတွေနဲ့ရင်မောင်တန်းပြီးတော့လွတ်လပ်ရေးဆိုတာကြီးကိုရှေ့ရှုပြီးတော့သူတို့ကြာရခန်းကဏ္ဍကနေပါဝင်ခဲ့ကြတယ်ဒါပေမဲ့အာဏာရတဲ့အခါဒါမှမဟုတ်တိုင်းပြည်ကိုဥဆောင်တဲ့အခါကြာလို့ရှိရင်အမျိုးသမီးတွေဟာဟိုယူရချက်ရှိရှိလားဒါမှမဟုတ်လားတိုက်ဆိုင်မှုလားတော့မသိဘူးဥဆောင်မှုခန်းကဏ္ဍမှာတိတ်မပါတော့ဘူးဒုတိယအတန်းစားကောင်းဆောင်လောက်ပဲအဲဆိုတာမျိုးဥမာတန်မတ်လို့ဆိုလို့မျိုးရှိနေတာဒါပေကျုပ်အောင်ဆန်းရဲ့ကတော့အမေတော်ခင်ကြီးတို့လိုမျိုးတော့တော့တန်မတ်ဖြစ်နေခန့်အပ်ခံရတာရှိပေမဲ့ဒီနိုင်ငံရေးဥဆောင်မှုအခန်းကဏ္ဍမှာအမျိုးသမီးတွေဟာအရေးအတွက်အားဖြင့်ကောဟိုရင်ကျေးမှုတလိထုံတန်းနေအရာရောနည်းနည်းဘေးဖက်ထုတ်ခံတာတော့တွေ့ရတယ်ခင် common goal ဆိုတော့အားလုံးရဲ့အရေးမှာတော့သူတို့ဟာတက်တက်ကြွပါခဲ့ပြီးတော့အဲ့ဒီအရေးပြီးမြောက်သွားတဲ့အခါအောင်မြင်သွားတဲ့အခါကြလို့ရှိရင်တော့ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမိလျော့ခံလိုမျိုးပြန်ဖြစ်သွားတာမျိုးကျမတို့ဒီတမိုင်းရဲ့အချိုးကွေတွေမှာကျမတို့တွေ့ရတယ်အထူးသဖြင့်မြန်မာအမျိုးသမီးတွေကဘယ်အခြေအနေမျိုးတွေမှာပို့ပြီးတော့ချီးကျူးခံရလဲဆိုတော့မြန်မာအမျိုးသမီးတွေဒါနိုင်ငံတကာလည်းမြင်တဲ့အမြင်မှာတမိုင်းတွေမှာပြန်ကြည့်တဲ့အခါမှာဒီကိုလိုနီခေတ်လက်ထက်မှာတော့မှမြန်မာအမျိုးသမီးတွေဟာအုပ်ချုပ်ရေးမှာတဲ့ခုနစီးပွားရေးလုပ်ငန်းမှာဟလာအိမ်ဆိုင်လေးတွေဖွင့်မယ်ဒါမှမဟုတ်ဟို export import တွေလုပ်တဲ့အခါမျိုးမှာမြန်မာအမျိုးသမီးတွေဟာတခြားခုနအိန္ဒိယတို့ကျမပတ်ဝန်းကျင်နိုင်ငံတွေရဲ့အခြေအနေနဲ့ရှင်ပြီးတော့ကြည့်တဲ့အခါမှာမြန်မာအမျိုးသမီးတွေကဟာဒါအမတန်ထက်မြက်တဲ့အစွမ်းစာရှိတယ်ဆိုတာကိုလည်းဒါဒီဗြိတိရှားတွေကိုယ်တိုင်ကိုအတိမတ်ပြုခဲ့ကြတဲ့သမိုင်းဆင်လာလေးလည်းတွေ့ရတယ်။တစ်ဖက်ကလည်းဘာသွားတွေ့ရလဲဆိုတော့ဒီအခြေအနေတစ်ခုကိုလွတ်လပ်ရေးရပြီးပြီးဖာဆာဗလာခေဟလာဒီမာဆာလာခေဖြတ်ပြီးတဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့အမျိုးသမီးတွေအခန့်ခန္ဓာဒီဘက်88ဒီဘက်နောက်ပိုင်းစစ်အာဏာရှင်လုံးလုံးလည်းဖြစ်သွားတဲ့အခါကာလမှာတော်တော်လေးမေ့မိန်သွားတယ်တော်တော်လေးဖိနှိပ်ခံခဲ့ရတာကိုကျမတို့သွားတွေ့ရတယ်အဲ့ဒီအခန့်ခန္ဓာဟာအခုဒီဘက်2010ဒီဘက်ပိုင်းပေါ့ဒီဦးသိန်းစိန်အစိုးရတက်လာပြီးတော့နိုင်ငံရေးအခြေအနေဖြေလျော့တဲ့ကာလမှာတပံပြန်ပြီးတော့ဘယ်လိုပြောမလဲခေါင်းထောင်လာတယ်လို့ပြောလို့ရတယ်ပြန်လဲပြီးတော့အဲ့ဒီအချိန်မှာဒီအရက်ဖက်လူဖွဲ့စည်းတွေအနေနဲ့ရောနိုင်ငံရေးပါတီတွေမှာပါဝင်နေတဲ့အမျိုးသမီးတွေတက်ကြွနိုင်ငံရေးတက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေတွေမှာကပဲနဲ့ခုနအရက်ဖက်လူအဖွဲ့စည်းမှာရှင်ရင်းစွဲလောက်ကင်ထားပြီးသားအမျိုးသမီးတွေကိုနိုင်ကလည်းဒီအပြောင်းလဲမှာသူတို့အတိုင်းအတာတစ်ခုထိပါဝင်ဖို့တက်တက်ကြွကြွဖြစ်လာတာကိုလည်းကျမတို့သွားတွေ့ရတယ်ဒါဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဒီအမျိုးသမီးခန့်ခန္ဓာကိုလေ့လာတဲ့ဇာတ်တမ်းတွေမှာပါသွားတွေ့ရလဲဆိုတော့ဒါဟာဖြစ်လေဖြစ်တာရှိတယ်ပေါ့ဗမာနိုင်ငံမှာမှဖြစ်တာမဟုတ်ဘူးဒါဒီမိုကရတိုက်ဇေးရှင်းဒီမိုကရေစီအသွင်ကူးပြောင်းရေးရဲ့ပထမဆုံး step ပေါ့နော်ခြေလှမ်းဖြစ်တဲ့ဖြေလျှော့တဲ့ကာလပေါ့ liberalization ကာလမှာဒီလိုမျိုးအမျိုးသမီးတွေရာသူတို့ရဲ့အခန့်ခန္ဓာကိုသူတို့ရအောင်ယူလာတတ်တဲ့သာရကမျိုးတွေတခြားအသွင်ကူးပြောင်းရေးကိုလေ့လာတဲ့ paper တွေမှာပေါ့စာတန်းတွေမှာလည်းတွေ့ရတယ်လို့ဆိုတယ်ဆိုတော့ဒါဟာတဘာဝပါပဲဒီဖြေလျှော့တဲ့ကာလမှာဒီမှာအမျိုးသမီးတွေဟာ through space ကိုသူတို့ယူလာကြတယ်ပေါ့ဆိုတော့ခက်တာကျွန်တော်တို့တိုင်းပြည်ကဖြေလျှော့တဲ့ကာလမှာပဲရှိပြီးတော့တကယ်အသွင်ကူးပြောင်းတဲ့စီကိုသွားဖို့ပါကြတော့ရက်တက်နေတာမျိုးတွေလည်း2012ကျွန်မဒီစုကိုရပြီးတဲ့နောက်ပိုင်းဒီဘက်2013 14အထူးသဖြင့်ဒီဘက် 14-15 ပိုင်းမှာပို့ပြီးတော့အမျိုးသမီးတွေအပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်လာတဲ့အဲလှုပ်ရှားမှုတွေပေါ့နော်ဒါတွေကိုလည်းကျမတို့တွေ့လာရတယ်
အဲ့တော့ဒီသမရဦးသိန်းစိန်တို့နောက်လွတ်တော်တို့ပေါ့နော်အဲ့ဒီသူတို့ရဲ့အခန်းကဏ္ဍပေါ့ဒီမျိုးသမီးတွေကိုကာကွယ်ပေးဖို့ဒီဟာမျိုးတွေကိုနော်မဖြစ်တင်တာတွေမဖြစ်အောင်ဆိုတော့ဒီတာဝန်ရှိသူတွေဘက်ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်ဒီပြဿနာခုနကကျမပြောသလိုပဲပေါ့လူအများစုနဲ့ကျမတို့လူနည်းစုလိုမျိုးဖြစ်နေတဲ့ပြဿနာမျိုးလည်းဖြစ်တယ်နောက်တစ်ခုဒါကဘာသာရေးကောင်းဆောင်တွေနဲ့လည်းဖြစ်နေတဲ့အခါကြတော့ဖွင့်ပြမှုနောက်ကြတဲ့အတိုင်းပြည်တွေရဲ့ထုံးစံအတိုင်းပါပဲ။ဗတိုင်းကောင်းဆောင်တွေကိုတိုးထိပ်ပြီးတော့ဝေဖန်မှုဆိုတာကဟိုလက်တွန့်ကြတယ်။ဒါဟာနိုင်ငံရေးသမားတွေအနေနဲ့ရောဟိုဘယ်လိုပြောမလဲ။ဓာတ်ရိုက်တုံ့ပြန်မှုဆိုတဲ့ဥစ္စာကအမတန်ခဲရင်တဲ့ကိစ္စဖြစ်တယ်။တစ်ဖက်ကလည်းခုနအာဏာပိုင်တွေအနေနဲ့ဒါဗတိုင်းရေးတုံ့ပြန်စရာမလိုဘူး။ခုနကျွန်မပြောသလိုပေါ့။နိုင်ငံသူနိုင်ငံသားတွေရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးရှူတောင်းကနေကြည်ပြီးတော့ဒါတွေကိုတည်တည်ချာချာတိတိချာချာကာကွယ်ပေးနိုင်မယ်ဆိုရင်တော့ကောင်းတယ်ဒါပေမဲ့သူတို့ကလည်း let them do ဖြစ်ပါစေဆိုပြီးတော့ဒီလိုပဲဟ ဟိုရောချထားလားဘလို့လားတော့ကျမတို့လည်းမသိဘူးပေါ့เนาะအဲ့ဒီပုံစံမျိုးကျမတို့သွားတွေ့ရတယ်ကျမမြင်တာတော့အခုချိန်အထိတော့စိတ်နှောက်ရှက်ဖြစ်ရုံမိသားစုကစိုးရိမ်ရုံသွားရလာတဲ့အခါမှာကိုယ့်ကိုမလုံခြုံဘူးလို့ခံစားရတာကလွဲလို့ကိုတိလက်ရောက်တော့ဘာမှတော့မဖြစ်သေးဘူးပေါ့ဒါပေမဲ့ဖြစ်လာခဲ့ရင်ရောပေါ့ကျမတို့တိုင်းပြည်မှာကတရားစီရင်ရန်တရားကြီးတစ်ခုလုံးမှာပြိုကျနေတာဟလာအခုဆိုလို့ရှိရင်လည်းတခြားလူခွင့်လှူရှားတဲ့သူတွေဆိုလို့ရှိရင်လူအင်အားနဲ့ဖိအားပေးပြီးတော့ဟလာအလုပ်တဲ့ဟာမျိုးတွေကဒါဟာတရားမျှတမှုကိုဟိုဖော်ဆောင်တဲ့နေရာမှာအခက်အခဲဖြစ်စေနိုင်တဲ့ဟာတွေတွေ့ရတယ်ဆိုတော့နိုင်ငံတော်အစိုးရဘက်ကနေတာဝန်ရှိတဲ့သူတွေပေါ့နော်နိုင်ငံတော်အစိုးရလို့ပြောတဲ့ခါမှာအခုနတာဝန်ရှိတဲ့ institution ကပုံကိုယ်ကြီးကိုနိုင်ကိုကဒီကိစ္စအပေါ်မှာဟိုဘလို့ပေလာရကံဥပိ္ပခာပြုထားသလိုမျိုးအနေထားမျိုးဘာမှထုတ်ဖော်ပြောဆိုတာမျိုးကျမတို့ထိတိယောက်ယောက်ပြောဆိုတာမျိုးမတွေ့ရအောင်တော့ကျမတို့နိုင်ငံအတွင်းမှာနေတယ်ကျမတို့ဥပဒေရဲ့အကာအကွယ်ကိုနိုင်ငံသားတယောက်အနေနဲ့မရဘူးရအောင်လဲစ조사အထောက်တာမျိုးကျမတို့မတွေ့ရအောင်ပေါ့
အခုမက်ဆီမာအောင်ကဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အတွင်းမှာဒီအမေရိကန်နိုင်ငံသားကြီးဌာနကပုံကိုယ်ကြီးနဲ့လည်းတာဝန်ရှိတဲ့ပုံကိုယ်ကြီးနဲ့လည်းတွေ့ဆင်တာမျိုးဆွေးနွေးတာမျိုးလည်းရှိတယ်ဆိုတော့ဒီလက်ရှိဒီအမေရိကန်အစိုးရရဲ့မူဝါဒမြမအပေါ်ထားတဲ့မူဝါဒဒီထိတွေ့ဆက်ဆံမှုမူဝါဒအပိုင်းမှာရောအောင်မြင်မှုဆုံးရှုံးမှုပေါ့နော်ဒီအပေါ်မှာမက်ဆီမာအောင်ရဲ့အမြင်သဘောထားဘယ်လိုရှိလဲရှင
်အမ်ကျွန်မအတွေ့အကြုံအရပြောရမယ်ဆိုလို့ရှင်တော့ဒီအမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒဟာအစောပိုင်းမှာတော့အပြောင်းလဲတစ်ခုအနေနဲ့ဟိုဘယ်လိုပြောမလဲစောင့်ကြည့်နေကြတဲ့အနေထားရှိတယ်ကောင်းမလားပေါ့ဒါပေမဲ့သူတို့ကိုယ်တိုင်လည်းအခုဆိုလို့ရှင်တော့ဟိုဘယ်လိုပြောမလဲတတိဒီဒီအပေါ်မှာပြန်ပြီးတော့သုံးသက်တာမျိုးတွေရှိလာတယ်ဆိုတော့သုံးသက်တာမျိုးဆိုတာလုံးလုံးကြီးအဆက်အသွယ်ဖြတ်ဖို့တော့မဟုတ်ဘူးဒီထက်ပိုကောင်းအောင်ပေါ့အခုဒီထိတွေ့ဆက်တမ်းမှုဟာကယ်၍များမြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကိုအထောက်ပံ့မဖြစ်ဘဲနဲ့ဟလာဒီလိုပဲအစိုးကျတန်တရားထဲမှာလဲတဲ့အနေအထားမျိုးဟိုမရောက်ဒီမရောက်နဲ့ဖြစ်နေမယ်ဆိုရင်ဘာလို့မလဲပေါ့ဆိုတော့အဲ့ဒီဟာကိုသူတို့ကိုယ်တိုင်လည်းဒါသူတို့ကိုယ်တိုင်လည်းဒါဟာစိန်ခေါ်မှုကြီးမြန်မာပြည်ရဲ့ပြဿနာဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတွက်သူတို့အောင်မြင်တဲ့ပုံမြင်တဲ့ပုတ်တော့ဇလန်းတစ်ခုတော့ဖြစ်ချင်တာပေါ့နော်ဒါပေမဲ့ဖြစ်မလာဘူးမဖြစ်သေးဘူးစိန်ခေါ်မှုအတိအထက်ပို့ပြီးတော့ဟိုစိန်ခေါ်မှုတွေညားနေတယ်ဆိုတာမျိုးသူတို့ဟိုဒီနှစ်ပိုင်းမှာပို့သဘောပေါက်လာတယ်ပေါ့2014ဒီပိုင်းမှာပို့သဘောပေါက်လာတယ်အဲ့တော့ကျမတို့ရဲ့အခန်းကဏ္ဍကဘာလဲဆိုတော့အလွန်အမင်းအကောင်းမြင်တာမျိုးဟာလည်းလက်တွေ့နဲ့ကင်းကွာတယ်အလွန်အမင်းဟလာအဆိုးမြင်တယ်ဆိုတာမျိုးလည်းအဲကျမတို့ကမလို့လားအဲ့တော့ကျမတို့အကောင်းမြင်တာတွေအဆိုးမြင်တာတွေဆိုတာတဲ့လက်တွေ့ဖြစ်နေတဲ့ဟာတွေကိုတည်တည်ချာချာဒီနိုင်ငံတိုင်းမူဝါဒကိုပေါ်ဆောင်နေတဲ့သူတွေစီကိုကျမတို့က messaging ပေးနိုင်မှုကအရေးကြီးတယ်လို့ကျမတို့ယူဆတယ်ဆိုတော့အဝေးရပဲအဝေးရကြည်တာတွေနေရာကြည်တာတွေဆိုတာတဲ့ ground မှာလက်တွေ့မှာဘာဖြစ်နေလဲလာဒီအယူဆဒီချင်းကပ်ပုံတွေဟာအောင်မြင်ရဲ့လားဒီချင်းကပ်ပုံတွေကဗမာပြည်ရဲ့လက်ရှိပဂရိအခြေအနေကိုဟိုထောက်ပံ့ဖြစ်ရဲ့လားအိုးဆိုးသွားသေးသလားဆိုတဲ့အဟာမျိုးကိုသူတို့အချိန်နဲ့အမျှပြန်သုံးသပ်နိုင်အောင်လို့ update ပေါ့နော်ဖြစ်တဲ့သတင်းအချက်အလက်တွေဖြစ်ရမျိုးတွေကိုကျမတို့ကဆွေးနွေးအမြဲတမ်းဆင်ဆက်မပြတ်ပေါ့ဆွေးနွေးပေးနိုင်နေဖို့လိုတယ်ဒါမှသူတို့နိုင်ငံရေးဂျားရေးမူဝါဒကိုဘာပဲပြောမူတွေမူပေါင်းတွေချမှတ်တဲ့အခါမှာမှန်ကန်တဲ့ဘာလို့ပြောမလဲဟိုလက်တွေ့ဘာဖြစ်နေလဲပေါ့အမှန်တိုင်းဖြစ်နေတာတွေကိုသိဖို့လိုတယ်မြမဆိုးရနဲ့ရောအတိုက်ခံနေနဲ့ရောအရက်ဖက်လူအဖွဲ့စီနဲ့ဒီအတန်ပေါင်းစုံနဲ့ရောသူတို့ကြားဖို့နားထောင်ဖို့လို့လိုတယ်ဒါမှဒီအင်အားစုတွေနဲ့ပူးပေါင်းပြီးတော့မှန်ကန်တဲ့เนาะလမ်းကြောင်းပေါ်ကိုကျမတို့သွားနိုင်မှာဖြစ်တယ်မဟုတ်လို့ကတော့တစ်ဖက်တည်းဝယ်နားထောင်မယ်ဟာအစိုးရ official တွေနဲ့ပဲတွေ့မယ်ဒါမှမဟုတ်လည်းတစ်ဖက်ကလည်းအတိုက်ခံနေတဲ့ပဲတွေ့မယ်တစ်ဖက်ကလည်းဟလာတက်ကြွလှုပ်ရှားတဲ့သူတွေနဲ့တွေ့မယ်ဆိုသူတို့အတန်တစ်ခုပဲကြားရမယ်ဒါဆိုမှန်ကန်တဲ့ဟိုမူဝါဒတွေချမှတ်တာမျိုးဖြစ်လာနိုင်မှာမဟုတ်အဲ့ဒါဆိုလို့ရှိရင်နှစ်ဦးနှစ်ဖက်မကောင်းဘူးကျမတို့တိုင်းပြည်အတွက်လည်းမကောင်းဘူးဒီအမေရိကန်နိုင်ငံတိုင်းမူဝါဒအတွက်အောင်မြင်မှုလည်းရမှာမဟုတ်ဘူးပေါ့နော်ဆိုအဲ့တော့အဓိကကျမတို့ရဲ့အခန်းကဏ္ဍကတော့ဘာလဲလက်တွေ့တကယ်ဘာဖြစ်နေလဲဆိုတဲ့ဟာကိုကြဲကြဲပြန့်ပြန့်နဲ့နဲ့ဆိုင်ဆိုင်ဟိုတတ်နိုင်သမျှကျမတို့ရှင်းပြနိုင်ဖို့ပဲဖြစ်တယ
်အခုလို့လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မက်ဆီမာအောင်
ဟုတ်ကဲ
့မိုင်းအင်ချင်တိုင်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြီးချင်း